Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် VOA American အသံရဲ့2024ခုနှစ်ဖေဖော်ဝါရီလ29ရက်နေ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီခန့်နဲ့9နာရီခန့်လိုင်းတိုမီတာ3249လိုင်းလမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကီထိုက်ပါရှင်
။ဂါဇာမှာဟာမတ်စ်ကဖန်တာတဲ့အစ္စရေးတစားကန်တွေရဲ့မိသားစုတွေနဲ့သူတို့အပေါ်ထောက်ခံဝန်းရံသူတွေဟာအဖမ်းခံရသူတွေလွတ်မြောက်ရေးလေးရကြာလမ်းလျှောက်ချီတက်ဆန္ဒပြပွဲကိုစတင်လိုက်ပါတယ်။အကျဉ်းချနေစဉ်တည်ဆုံးခဲ့ရတဲ့ရုရှားတက္ကံခေါင်းဆောင်ရဲ့ဇာဗနာခန္ဓာကိုမော်စကိုမြို့တော်ကဖျားချောင်းတစ်ခုမှာတောက်ကြနေကျင်းပဖို့ရှိပြီးအများပြည်သူတဲရောက်နိုင်ဖို့အာဏာပိုင်တွေခွင့်ပြုမပြုမသိရသေးပါဘူး။မြန်မာပြည်မှာတက်ကြွလှုပ်ရှားသူအမေရိကန်အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ကသူရာထူးကနေနှုတ်ထွက်တော့မယ်လို့ကြေညာလိုက်ပါတယ်။
ဒီလိုထိတ်တန့်ရောက်တဲ့နေ့ချင်းညာပြီမှာတော့ရှမ်းပြည်နယ်စီဆိုင်နဲ့ဟိုပုံးမြို့မှာလေးချောင်းတိုက်ခိုက်ခံရတဲ့အခြေအနေမြမရေးထိုက်လွတ်တော်မှာဆွေးနွေးကြမယ်အကြောင်းရခိုင်ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာစစ်မှုထမ်းနိုင်သူစီရင်ကောက်ယူနေတယ်ဆိုတဲ့သတင်းပေးပို့ချက်မြမပြည်မှာပထမဆုံးလေရင်ပြန်ပေးဆွဲသူဘူစောကျော်အေးအသက်100နှစ်မှာကွယ်လွန်သွားတဲ့အကြောင်းသတင်းပေးပို့ချက်တို့ကိုထုတ်လွှင့်ပါမယ်ရှင်အပတ်စဉ်ကဏ္ဍတွေတင်မှာတော့အေဒီတာနဲ့ဆွေးနွေးကန်ဂျန်စီတပတ်အတွင်းအားကစားအစီအစဉ်တို့ကိုနားဆင်ချရပါမယ်။အခုတော့ကိုငိမ့်ချင်းရေးကသတင်းတွေတင်ပြပါမယ်ရှင
်။ဂါဇာမှာဟာမတ်စ်ကဖမ်းထားတဲ့အစ္စရေးတစားကန်တွေရဲ့မိသားစုဝင်တွေနဲ့သူတို့ပေါ်ထောက်ခံဝန်းရံသူတွေဟာအဖမ်းခံရသူတွေလွတ်မြောက်ရေးအစ္စရေးတောင်ပိုင်းကနေဂျေရုဆလင်ထိလေးရကြာလမ်းလျှောက်ချီတက်ဆန္ဒပြကြပါတယ်။ဟာမတ်နဲ့အစ္စရေးကြားသဘောတူညီချက်ရဖို့ကတ္တနိုင်ငံမှာဆစ်ဆက်ညှိနှိုင်းတာတွေလုပ်နေချိန်မှာပဲဒီချီတပွဲလှုပ်တာပါ American သမ္မတဂျိုးဘိုင်တန်ကတော့နှစ်ဖက်သဘောတူညီချက်ရဖို့အစင်းနဲ့နေထားရှိနေပြီလို့ထုတ်ပြောထားပေမဲ့ Israel နဲ့ Hamas ဘက်ကတော့ဒီလိုအကောင်းမြင်ပြောဆိုမှုပေါ်တန်တရားရှိကြောင်းပြောပါတယ် American Egypt နဲ့ကတ္တနိုင်ငံတွေကဆစ်ဆက်ညှိနှိုင်းသူတွေဟာ6ပတ်ကြာဆစ်ရထားပြီး Israel ဘက်ကဖန်ထားတဲ့ Palestine အကျဉ်းသားတွေနဲ့ Hamas ဘက်ကဖန်ထားတဲ့တစားကတချို့လဲလှယ်နိုင်ရေးသဘောတူညီချက်တရားရဖို့ညှိနှိုင်းနေကြတာပါပြန်နေမှာပဲစစ်ပွဲကြောင့်ဂါဇာမှာလူသားချင်းစာနာထထမှုဆန်ရကပ်ဘေးစိုက်နေတယ်လို့နိုင်ငံတကာကစိုးရိမ်ပူပန်ကြောင်းထုတ်ဖော်ပြောဆိုနေကြပါတယ်။အစ္စရေးရဲ့ရက်စက်ဘုံးကျဲတိုက်ခိုက်မှုတွေကြောင့်ဘေးလွတ်ရာကိုထွက်ပြေးလာကြတဲ့ပါလက်စတိုင်း1.4သန်းလောက်ဟာလဲဂါဇာတောင်ပိုင်းအီဂျစ်နယ်ဆက်ကရာဖာမှာစုပြုံရောက်နေကြပြီးကယ်ဆယ်ရေးထောက်ပံ့မှုတွေလုံလောက်မှုမရှိဘူးလို့ဗိုလ်ထုံးတွေကပြောပါတယ်။အကူအညီပေးလမ်းကြောင်းတစ်လျှောက်တင်းတင်းကြပ်ကြပ်စစ်ဆေးတာတွေရှိလို့နှောင့်နှေးတာတွေရှိနေကြောင်းအကူအညီပေးအဖွဲ့တွေကပြောပါတယ်။အစ္စရေးဘက်ကတော့လုံခြုံရေးအရစစ်ဆေးမှုတွေလိုအပ်တယ်လို့တုံ့ပြန်ပြောဆိုထားပါတယ်ခင်ဗျ။မြမအရေးတက်တကြွရနဲ့လှုပ်ဆောင်ခဲ့သူတူဖြစ်တဲ့ American အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ကသူခေါင်းဆောင်နေရာကနေနှုတ်ထွက်တော်မယ်လို့ဗိုလ်ထုံးနေမှာကြေညာပါတယ်။သူဟာအထက်လွှတ်တော်သမိုင်းမှာ18နှစ်နီးပါးကြာတတန်းအရှိဆုံးပါတီခေါင်းဆောင်နေရာရယူခဲ့သူဖြစ်ပြီးမြမဒီမိုကရေစီအရေးအတွက်ဆန္ဒရှင်တွေကိုတန်ခတ်ရေးယူရေးကိစ္စရပ်တွေအပါအဝင်မြမပြည်နဲ့ပတ်သက်ပြီးမကြာခဏထုတ်ဖော်ပြောဆိုတတ်သူဖြစ်ပါတယ်။ဒီလအစောပိုင်းကတည်းကတင်မြမပြည်ပကမှာတရုတ်နဲ့ရုရှားကအမျက်ထွက်စေတယ်ဆိုပြီး Mitch McConnell ကသတိပေးပြောဆိုခဲ့ပါသေးတယ်။ပြီးခဲ့တဲ့သတင်းဘက်ကအသက်82နှစ်ပြည့်သွားခဲ့ပြီဖြစ်တဲ့ McConnell ကသူခေါင်းဆောင်နေရာကနေအနားယူတော်မဲ့အကြောင်းစနစ်ထက်လက်တော်မှာကြီးညာမှာစိတ်လှရှားမှုကြောင့်ခြေကွဲဆွတ်နေနေပြီးသူ့နာမည်ကိုလွတ်ပေါ်ခဲ့တဲ့အနေနဲ့မှတ်မိနေဖို့မျှော်လင့်ကြောင်းနဲ့နောက်မျိုးဆက်သစ်တွေအတွက်နေရာဖယ်ပေးဖို့အချိန်တန်ပြီလို့ပြောပါတယ်။ McConnell ဟာနိုဝင်ဘာမှာကျင်းပမဲ့ပါတီရွေးကောက်ပွဲတွေမှာအထက်လွှတ်တော် Republican ခေါင်းဆောင်အဖြစ်ဝင်ရောက်ရှိပိမှာမဟုတ်ကြောင်းပြောကြားခဲ့လို့ဒါက၈နှစ်ဇန်နဝါရီလွှတ်တော်အသစ်ကျင်းပတဲ့အခါမှာသူ့ရဲ့ခေါင်းဆောင်မှုကိုအဆုံးသတ်စေမှာဖြစ်ပါတယ်။ဒါပေမဲ့လွှတ်တော်အမတ်ဖြစ်နေတော့တန်းကုံဆုံးမဲ့2029ခုနှစ်ဇန်နဝါရီထိဆက်တာဝန်ထမ်းဆောင်မယ်လို့ McConnell ကပြောပါတယ်ခင်ဗျာ။ရုရှားတိုက်ခိုက်ခေါင်းဆောင် Alexei Navalny ရဲ့ဇာဗနာခန္ဓာကိုမော်စကိုမြို့တော်ကဖျားချောင်းတစ်ခုမှာတောက်ကြနေမှာကျင်းပဖို့ရှိပြီးအများပြည်သူတက်ရောက်ခွင့်ရှိပေမဲ့ဒါဟုတ်အာဏာပိုင်တွေကလူများတက်ရောက်မှာကိုတားဆီးဖို့ရှိမရှိရှင်းရှင်းလင်းလင်းမသိရသေးပါဘူး။ရုရှားသမ္မတဗလာဒီမီယာပူတင်ကိုပြပြတသားဝေဖန်တတ်သူဖြစ်တဲ့အသက်48နှစ်အရွယ်နဗာလ်နီဟာအာတိတ်ဆဝိုင်းရဲ့မြောက်ဖက်မိုင်40ကွာဘော့စကိုကနေမိုင်1200လောက်ဝေးတဲ့လုံကြုံရင်အမြင့်ဆုံးချထားတဲ့ရုရှားအကျဉ်းောင်တစ်ခုထဲမှာတန်မြတ်ဖြစ်ပွဲအနေထားနဲ့ဖေဖော်ဝါရီလပိုင်းတော့သေဆုံးခဲ့တာပါ။နဗာလ်နီရဲ့ကျန်းသူဇနီးတဲ့ဟူလီယာနဗာလ်နီယာကတော့ဥရောပပါလီမန်မှာဗိုလ်ထုံးတွေကမိန့်ခွန်းပြောရမှာ အခမ်းအနားကညင်ညင်ညံပဲပြီးသွားမလားဒါမှမဟုတ်လာသေးတွေကိုရဲတွေကပဲဖမ်းမလားဆိုတာမသေးကြဘူးလို့ပြောပါတယ်။နံပါတ်2ကိုသိဆုံးပြီးနောက်ပိုင်းအောက်မပွဲနေရာတွေမှာပန်းတွေချခဲ့လို့သူ့ဘောထောက်ခံသူဒါဇင်ပေါင်းများစွာလည်းဖမ်းခံခဲ့ရပါတယ်။ဒါပြင်နံပါတ်2ရဲ့နိုင်ရေးချင်းပဖို့ကိုနေရာအတော်များများကလက်မခံဘဲညှဉ်းဆန်ခဲ့ကြတယ်လို့သူ့ရဲ့လုပ်ဖို့ကင်ဘက်တွေကပြောပါတယ်။အတူပါအခမ်းအနားကျင်းပတဲ့နေရာအများစုကရချင်းတွေပြစ်နေပြီလို့ပြောသလိုတချို့ကတော့နံပါတ်2နာမည်ကိုထုတ်ပြောချိန်မှာလက်မခံဘဲညှဉ်းဆိုခဲ့ကြတယ်လို့နဗာနီရဲ့ပြောရေးဆိုခွင့်ရှိသူ KR Ramesh ကလူမှုကွန်ရက် X မှာသတင်းထုတ်ပြန်ထားပါတယ်ညာ
View American နဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ9.32 kHz 9.33 kHz 9.83 kHz 9.85 kHz 6.53 kHz ပထမနာရီဝက်မှာလှိုင်းနှက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါရဲ့ရှင
်။ကြာသပတေးနေ့မနေ့ခင် VOA သတင်းတွေကိုဆက်လက်တင်ပြပေးပါမယ်ခင်ဗျာ။လက်နက်ကင်ပရိပခါတွေဖြစ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကမုံမိတ်မြို့နဲ့မဘိမ်းမြို့တွေကိုစစ်ကောင်စီကစစ်အုပ်ချုပ်ရေးကြီးညာကြောင်း February 28နေ့ကထုတ်ပြန်ပါတယ်။လုံခြုံရေးတရားဥပဒေစိုးမိုးရေးနဲ့နယ်မြေအေးချမ်းရေးအတွက်အခုလိုထုတ်ပြန်ရတာလို့စစ်ကောင်စီရဲ့ကြီးညာချက်မှာဖော်ပြထားပါတယ်။ရှမ်းပြည်နယ်ကလူခွင့်ရေးအခြေအနေတွေကိုစောင့်ကြည့်နေတဲ့အဖွဲ့တစ်ခုဖြစ်တဲ့ရှမ်းလူခွင့်ရေးမန္တန်ရဲ့ February 28ရက်နေ့ထုတ်ပြန်ချက်ထဲမှာတော့မိုးမိတ်မြို့နယ်ထဲမှာစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုလက်နက်ကြီးပစ်ခတ်မှုမီးရှို့ဖျက်ဆီးမှုဥပဒေမဲ့တပ်ဖြတ်မှုနဲ့အုပ်စုဖွဲ့အာဏာပြုကျင့်မှုတွေကျူးလွန်နေတယ်လို့ဆွတ်ဆွတ်ထားပြီးဒေသခံ6000ကျော်နေရာစွန့်ခွာထွက်ပြေးနေရတယ်လို့ဖော်ပြထားပါတယ်။တခါကချင်ပြည်နယ်ဖားကန့်မြို့နယ်ဘက်မှာတော့စစ်ကောင်စီရဲ့တာမခန်းတပ်စခန်းကိုကချင်လူမျိုးရေးတပ်မတော် KIA ကတိုက်နေရ3ရက်ရှိနေပြီလို့ကေပြန်ချိုင်တာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုဗိုလ်တုံးနေကပြောပါတယ်စစ်ကောင်စီဘက်ကဗမော်နဲ့လိုင်ဇာလမ်းကြောင်းတွေမှာအင်အားတွေတိုးချထားကြောင်းလဲသူကပြောပါတယ်တခါရခိုင်ပြည်နယ်ဘက်မှာတော့မင်းပြားမြို့နယ်ကစစ်ကောင်စီရဲ့လက်ချံစခန်းတစ်ခုကိုရခိုင်တပ်တော် AA ကသိမ်းလိုက်ကြောင်း February 28ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်ထားပါတယ်ညာစင်ကာပူနိုင်ငံမှာ February 28ရက်ကကျင်းပတဲ့6ချိန်မြောက် American Singapore မဟာဗျူဟာမြောက်မိတ်ဖက်ဆက်ဆံရေးဆွေးနွေးပွဲမှာအာဆီယံဘုံသဘောတူညီချက်5ရက်အကောင့်ထဲပေါ်ဖို့ထလောင်းတောင်းဆိုတာအပါအဝင်မြမအရေးထဲသွင်းဆွေးနွေးခဲ့ကြောင်းနှစ်နိုင်ငံပူးတွဲထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။စင်ကာပူနိုင်ငံရဲ့ဝန်ကြီးဌာနအမြဲတမ်းအတွင်းဝင် Albert Chua နဲ့ American အရှေ့အာရှနဲ့ Pacific ရေးရာလက်ထောက်နိုင်ငံရဲ့ဝန်ကြီး Daniel Crichton Brand တို့က American Singapore မဟာဗျူဟာမြောက်မိတ်ဖက်ဆက်ဆံရေးဆွေးနွေးပွဲမှာပူးတွဲသဘောတူအဖြစ်တွေ့ဆုံဆွေးနွေးခဲ့ကြတာပါ။နှစ်နိုင်ငံချင်းညာချက်ထဲမှာအာဆီယံဘုံသဘောတူညီချက်5ရက်ကိုထပ်မံအတည်ပြုပြီးကျမ်းဖတ်မှုရက်တက်ရေးအဓိကပါဝင်ပတ်သက်သူတွေကြအပြုသဘောဆောင်တဲ့တွေ့ဆုံဆွေးနွေးမှုတွေစတင်မှုနဲ့လူသားချင်းစာနာထားမှုဆိုင်ရာအကူအညီတွေမြန်မာနိုင်ငံနဲ့အနောက်ရှက်မရှိပေးဖို့နိုင်ရေးလိုအပ်ကြောင်းထပ်မံတောင်းဆိုထားပါတယ်မြန်မာအခြေတက်ကိုအပြေရှားရေးမြို့သားပြန်လည်တည်မြဲရေးလုပ်ငန်းစဉ်လွယ်ကူချုံးမွေ့စေဖို့အာဆီယံနဲ့ပူးပေါင်းဆောင်ရွက်ရေးမှာ American ပြည်ထောင်စုနဲ့အာဆီယံရဲ့တခြားပြင်ပမိတ်ဖက်နိုင်ငံတွေရဲ့အခမ်းကဏ္ဍကိုနှစ်ဖက်စလုံးကလေးပေးဖော်ပြခဲ့ကြပါတယ်များအိန္ဒိယမြန်မာနယ်စပ်တလျှောက်နယ်စပ် CEO ခတ်မဲ့အိန္ဒိယဘုအစိုးရရဲ့အစီအစဉ်ကိုကတ်ကွက်ကြောင်းမြန်မာနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မီဇိုရန်ပြည်နယ်လွှတ်တော်မှာဗိုလ်ထုတ်နေ့ကမဲခွဲအတူပြုခဲ့ကြောင်းအိန္ဒိယသတင်းတွေမှာဖော်ပြကြပါတယ်။အိန္ဒိယနဲ့မြန်မာနယ်စပ်တလျှောက်တွေထိုင်ကြတဲ့လူမျိုးစုတွေကြားနယ်ကြားမြင့်ကိုဖျက်ပြီးဆယ်မိုင်လောက်အထိလွတ်လပ်လပ်ဝင်ထွက်သွားလာခွင့်ရှိတဲ့ Free Movement Regime FMR သဘောတူညီချက်ကိုအိန္ဒိယဘုအစိုးရကဖျက်သိမ်းပြီးနယ်စပ် CEO ခတ်မဲ့လို့ကြေညာထားတာပါ။လွှတ်တော်မှ60နဲ့ဖွဲ့စည်းထားတဲ့မီဇိုရန်ပြည်နယ်လွှတ်တော်မှာပြည်နယ်ပြည်ထောင်ဝင်ကြီးဆပ်ပန်ဒန်ဂါကတင်သွင်းတဲ့အဆိုထဲမှာတော့ဇိုတိုင်းသားမျိုးနွယ်စုတွေရဲ့ဘိုးဘွားပိုင်မြေမှာစီယုံမချပဲအတူတကွနေထိုင်နိုင်စေဖို့ဘိုးအစိုးရအနေနဲ့ပြန်လည်စဉ်းစားဖို့တိုက်တွန်းထားပါတယ်။မီဇိုရန်ပြည်နယ်နဲ့မြန်မာနိုင်ငံချင်းနောက်တန်းတွေဘောကဇိုတိုင်းသားလူမျိုးစုတွေဟာရာစုနှစ်များစွာအတူနေထိုင်ခဲ့ကြတာဖြစ်ပြီးဗြိတိရှ်ကိုလိုနီခေတ်နောက်ပိုင်းကျမှပထဝီအနေထားရနယ်စည်းမြင့်တွေပေါ်လာတာဖြစ်လို့သူတို့ဘောချန်စီယုံတွေနဲ့ခွဲခြားတာမျိုးလက်မခံဘူးလို့မီဇိုရန်ပြည်နယ်ပြည်ထောင်ဝင်ကြီးကပြောပါတယ်ဒါကိုလို့ရင်လူမျိုးစုတွေကြားစိတ်ပိုင်းဆိုင်ရာနဲ့စီးပွားရေးထိခိုက်နိုင်တယ်လို့ပြောပါတယ်မြန်မာနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အိန္ဒိယရဲ့ပြည်နယ်လေးခုထဲမှာမီဇိုရန်နဲ့နာဂါလန်ပြည်နယ်တွေကနယ်စပ်စီယုကမဲ့အစီအစဉ်ကိုစတင်နေကြပြီးမနီပူရာပြည်နယ်နဲ့အရူနာချာပရာဒက်ရှ်ပြည်နယ်တွေကတော့ဒါကိုထောက်ခံထားကြပါတယ်ညာ
ထိ ထမ်းရောက်သတင်းတွေကိုကိုငိမ့်ချန်အေးပြောပြပေးခဲ့တာပါ VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်တွေကို VOE ရဲ့ website ဆာမျက်နှာ bami.voenews.com မှာအသံလွှင့်ချိန်တဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေတယ်လို့ပဲ VOE မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook ဆာမျက်နှာကနေလည်းတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါရှင်ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်နဲ့ဟိုပုံမြို့နယ်အတွင်းမှာတိုက်ပွဲဖြစ်ပွားတာမရှိဘဲစစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်တာကြောင့်အရက်သားတဦးသေဆုံးခဲ့တယ်လို့ဖုံးတော်ကြီးကျောင်းတချောင်းလည်းမီးလောင်ပျက်စီးသွားပါတယ်။လောလောဆယ်မှာဟိုပုံမိုင်းပွန်လမ်းပိတ်ထားတာကြောင့်လွိုင်းလင်းနဲ့နတ်ဆန်ဘက်တွေမှာ73စီတွေပြက်လက်နေတယ်လို့ကုန်ပစ္စည်းဈေးတွေလည်းမြင့်တက်လာနေပါတယ်။ရှမ်းပြည်နယ်တောင်ပိုင်းကနောက်ဆုံးရသတင်းတွေကိုတော့ကိုညံဝင်းအောင်တင်ပြပေးပါမယ်ရှင်။
စည်ရည်တင်မှမှုမြင့်တက်နေတဲ့ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်နဲ့ဟိုပုံးဒေသမှာစစ်ကောင်စီဘက်ကပို့အုပ်အမျိုးသားလွတ်မြောက်ရေးတပ် PNLA နဲ့မဟာမိတ်တပ်တွေရဲ့လှုပ်ရှားမှုကိုထိန်းချုပ်နိုင်ဖို့ဆောင်ရွက်နေပါတယ်။ဗုဒ္ဓနေ့မှာတော့စီဆိုင်နဲ့ဟိုပုံးမြို့နယ်အတွင်းကရွာနှွေရွာကိုတိုက်ပွဲဖြစ်ပွားတာမရှိဘဲစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့စီဆိုင်ဒေသခံတူက VOA ကိုပြောပါတယ်။
ဒီမိုင်းရဲ့အခြေဖက်လက်ထပ်ကျွာလာတိုက်ပွဲတော့မရှိဘူးအနာကဒီနဲ့ရှစ်ကျင်ကကျဲပါတယ်ဘုန်းကကျဲလိုက်တော့အင်းလေးလုံးဆက်ပြေးပါတယ်အင်းသားတယောက်50ကျော်ပြောက်ဆုံးပါတော့လေလက်ထပ်ကျွာပဲနောက်တော့ပန်လန်းလက်ကိုဒီဒီဒီဟိုကြီးလေအနာကတိုက်ပွဲတော့မရှိဘူးလေခွန်ကြီးကြောင့်ကတော့ခြောက်လိုက်တော့ခွန်ကြီးကြောင့်မမြင်လိုက်ဟိုဟိုနည်းနည်းတော့ဗျာနည်းနည်းပေါက်ဆုံးပါဗျာနောက်ပြီးတော့စီဆိုင်ကတော့ဖြစ်နေတာပဲနေတိုင်းကဖြစ်နေတာဆက်ခေါ်နေတော့ဒီနေ့ကအမြောက်နေလမ်းထိုးတာသုံးချက်လမ်းလေ
းဘိုးအမျိုးသားလူမျိုးရေးတပ် PNL ရဲ့ပြောရေးဆိုခွင့်ရှိသူခွန်ရိုင်ယန်ကလည်းမနေ့ကဖြစ်စဉ်နဲ့ပတ်သက်ပြီးခုလိုပြောပါတယ
်ဒီနေ့ကတော့မနေ့9နေ့ခွဲမှာစီကောင်းစီကစီဆိုင်မျိုးနဲ့နှခိုက်ကြီးအကိုဘုံချစ်ကျင်လာကြပါလေပြီးတော့နေနဲ့ပြစ်ခတ်တိုက်ခိုက်တယ်လို့ပါလေADPC မှာကတော့ဒေတာခန့်63မိအရွယ်မြို့သားတဦးတည်ဆုံးသွားပါတယ်နေအိမ်လေးလုံးပျက်စီးသွားပါတယ်ပြီးတော့အစာတင်ကြောင်းငင်းငယ်ပျက်စီးသွားပါတယ်ဒီမှာကကျွန်တော်တို့တပ်ဖွဲ့ကတပ်ဆွဲတာလည်းမရှိဘူးတိုက်ပွဲဖြစ်ပွားတာလည်းမရှိဘူးအနောက်ဖြစ်စဉ်တစ်ခုကတော့ဒီကနေ့မှာပဲနေ့လယ်7နာရီအချိန်လောက်မှာစီကောင်စီကအဲ့ဒီဟိုပုံးမြို့နယ်မင်းနယ်တောင်ဒေတာပန်လင်းကြီးဝါကိုလီတင်ဘူးတိုက်ခိုက်နေတယ်မုန်ကျတဲ့ခိုင်တဲ့ကြောင်ဒီပန်လင်းကျေးရွာရဲ့ဘုံကြီးကြောင်ကမိလောင်ပျက်စီးသွားပါတယ်အဲဒီကျေးရွာမှာလည်းကျွန်တော်တို့တပ်ဖွဲ့ဝင်တွေမရှိတယ်လို့တပ်ဆွဲထားတာလည်းမရှိပါဘူ
းဟိုပုံမြို့နယ်အတွင်းတိုက်ပွဲတွေစတင်ခဲ့တဲ့နောက်ဟိုပုံနဲ့မိုင်းပွန်ကြားမှာကားသွားလာတွေကိုစစ်ကောင်စီဘက်ကပိတ်ပင်ထားပါတယ်ဒီလိုလမ်းပိတ်တာကြောင့်ခရီးသွားယာဉ်ငယ်တွေကထန်ဆန်းကူအနေကြောက်တန်းပေလုံလမ်းကနေသွားနေရတာရှိပေမဲ့ဖေဖော်ဝါရီ29ရက်နေ့မှာကြောက်တန်းလမ်းကိုလည်းထပ်မံပိတ်လိုက်ပါတယ်အခုကတောင်ကြီးဟူပုံကနေမိုင်းပွန်လွိုင်လင်ဘက်ကိုသွားလာလို့မဖြစ်တာကြောင့်လွိုင်လင်နဲ့နမ်ဆန်စားတဲ့မြို့တွေမှာ73စီအခက်အခဲတွေရင်ဆိုင်နေရတယ်လို့ကုန်ပစ္စည်းတွေလည်းဝယ်ယူဖို့အခက်အခဲလာကြောင်းဒေသခံတို့ကပြောပါတယ
်ဆိုင်ရီကတည်နော်ဒီဘက်ကကုန်စည်းစိမ်းမှုမရှိတော့ဘူးကျွန်တော်ကဈေးလည်းကျုပ်ကျုပ်ကတည်းကကိုစီးရတော့မှအခု1လီတာ900တော့ဆောင်းဝင်လို့ပြရနေတူတူ
ပို့ကိုပန်အုတ်ချုပ်ခွင့်ရဒေသဖြစ်တဲ့စီဆိုင်မြို့နယ်အတွင်းမှာစနဝိုင်းနဆနည်းရကစပြီးတိုက်ပွဲတွေဖြစ်ပွားခဲ့တာပါစီဆိုင်မြို့နယ်အတွင်းတိုက်ပွဲဖြစ်ပွားတာတလားလောက်ကြာလာတဲ့နောက်ဒီလ20ရက်နေ့လောက်မှာဟိုပိုးနဲ့မိုင်းပွန်နယ်ဘက်မှာတိုက်ပွဲတွေကျယ်ပြန့်လာတာဖြစ်ပါတယ်ခင်ဗျာ
ရှမ်းပြည်ဘက်ကတိုက်ပွဲတွေအပြီးမှာတော့ထိုင်းဘက်မှာမြန်မာရေးဆွေးနွေးကြမယ်အချိန်တင်ပြပါမယ်ရှင်မလ2ရက်နဲ့3ရက်နေ့တွင်မှာထိုင်းလွတ်တော်မှာပြုလုပ်မဲ့မြန်မာနဲ့မြန်မာရဲ့ထိုင်းနယ်စပ်အပေါ်လုံခြုံရေးအရာတက်ရောက်မှုခေါင်းစဉ်နဲ့ဆွေးနွေးပွဲကိုထိုင်းနိုင်ငံသားရဲ့ဝန်ကြီးအပါအဝင်ထိုင်းဆွေရအဖွဲ့အရေးပါသူတွေနဲ့အတူတက်ရောက်ဖို့မြန်မာဒီမိုကရေစီအင်အားစုတွေကိုပါထူးထူးခြားခြားဖိတ်ကြားထားပါတယ်ဒီဆွေးနွေးပွဲဖြစ်မြောက်ဖို့ဦးဆောင်ခဲ့တဲ့ Move Forward Party ကပီတာလင်ဂျရူနာရက်ပါပါဝင်မဲ့ဒီဆွေးနွေးပွဲကနေဘလို့တက်ရောက်မှုတွေရှိလာနိုင်ပါသလဲဦးဆောင်ဆွေးနွေးမဲ့သူတွေတဲကထိုင်းနိုင်ငံသားရေးဝင်ကြီးဟောင်းကက်ဆစ်ဖီရိုမာ NUG နိုင်ငံသားရေးဝင်ကြီးနဲ့ NUCC အမျိုးသားညီညွတ်ရေးအတိုင်းပင်ခံကောင်စီဝင်တို့ကိုကိုဝင်းမင်းကမေးထားပါတယ်ရှင်
ဟုတ်ကဲ့ဒီစနေတနင်္ဂနွေမှာလုံမဲ့အာနာသိမ့်ပြီး၃နှစ်အကြာလို့ခေါင်းစဉ်တက်ထားတဲ့အခုဆွေးနွေးပွဲထူကြမှုကိုဒုတိယနေ့မှာအဓိကအဖွဲ့အစည်းပြောဖို့ရှိတဲ့ထိုင်းနိုင်ငံသားရဲ့ဝန်ကြီးဟောင်းကက်ဆစ်ဖီယောမ်ကအခုလိုဖွင့်ပြောပြပါတယ်
It's a good initiative on the part of some of the
ကောင်းတဲ့အစာပြောလို့ရပါထိုင်းလွတ်တော်ပါတီမှအမှတ်တချို့အနေနဲ့စလုပ်တာပေါ့နော်ထိုင်းတိုက်ခိုက်ပါတီ move forward ပါတီကစလုပ်တာထင်ပါတယ်သူတို့ဒီပေဆုံးကောင်းမွန်တဲ့အစီအစဉ်ဆွဲလိုက်နိုင်ပါတယ်ထိုင်းဆိုရတဲ့မှာရေးပါတာအားလုံးကိုဖိတ်လိုက်နိုင်ပါတယ်သူဖြင့်ထိုင်းနိုင်ငံသားဝင်ကြီးထိုင်းစစ်တပ်ဦးစီးချုပ်နောက်ထိုင်းလွတ်တော်ရေးကောင်စီအတွင်းမှုချုပ်တို့ကိုပါဖိတ်ထားတယ်လို့ကျွန်တော်ထင်ပါတယ်အဲ့တော့နိုင်ငံသားအပါအဝင်ထိုင်းဆိုရကဏ္ဍအတီတီကအကြီးတန်းအရာရှိတွေစုံအောင်ဖိတ်ထားတာပေါ့နော်အခုလို့လုပ်တာအချိန်ကြီးပါမြန်မာနိုင်ငံမှာအခုဖြစ်နေတာတွေကိုရပ်တန့်ဖို့ထိုင်းဆိုရဘက်ကစလုပ်ဖို့လိုအပ်လာချိန်လေ
မြန်မာနဲ့မြန်မာရဲ့ထိုင်းနယ်စပ်ပေါ်လုံခြုံရေးရာတက်ရောက်မှုလို့ခေါင်းစဉ်ငယ်တတ်ထားပြီးမတ်လ2ရက်နဲ့3ရက်နှစ်နေ့လုံးမဲ့ဒီပွဲပထမနေ့မှာနိုင်ငံရေးဥဆောင်ဆွေးနွေးသူတူဖြစ်တဲ့ NUG မြို့သားညီညွတ်ရေးဆိုရနိုင်ငံခြားရေးဝန်ကြီးဒေါ်စင်မောင်ကလည်းအခုလိုပြောပါတယ
်ထိုင်းဆိုရကလုံမဲ့ကိစ္စက policy reorientation ပြန်လုပ်နေတော့ကတော့ပဲချမ်းကရောအက်ဒ်ဗိုကေစီလုံးကြတဲ့အစိုးဖွဲ့တွေရောနောက်အစိုးရအဖွဲ့အစည်းလူတွေကရောဒီအတန်းတွေကိုစုဆောင်းနေတဲ့ policy formulation လုပ်ဖို့လို့ပေါ့လေအဲဒီလိုမျိုးပွဲတွေလုပ်နေတယ်လို့ပဲနားလေပါတယ်ဒီပွဲတပွဲတည်းမဟုတ်ပါဘူးအခုရက်ပိုင်းလုပ်နေတဲ့မြမကြီးနဲ့ပတ်သက်တဲ့အထိုင်းမှာလုပ်နေတဲ့ပွဲပေါင်းပါ4 5 6ပွဲကျွန်တော်တို့သတိထားမိနေတာရှိတယ်လေအခုချိန်ထိဟိုဆောင်းတင်လုပ်နေတော့အဲ့ဒါဝိုင်းပြီးတော့ advocate လုပ်နေကြတယ်လို့ပဲကျွန်တော်တို့နားလည်ပါတယ
်ဒါအပြင်အခုဆွေးနွေးပွဲရဲ့ထူးခြားမှုအပေါ်လဲနောက်ဒီနိုင်ငံရေးခေါင်းစဉ်အောက်မှာဦးဆောင်ဆွေးနွေးမဲ့ NUCC အမျိုးသားညီညွတ်ရေးတိုင်ပင်ခံကောင်စီဝင်ဦးတိုးကျော်လိုင်းကလည်းအခုလိုရှင်းပြပါတယ
်ဒီပွဲကဒီຫນွေဦးတော်လိုင်းရေးမှာဒီဦးဆောင်တဲ့အင်အားစုတွေဖြစ်တဲ့မျိုးသားညီညွတ်ရေးတိုင်ပင်ခံကောင်စီ NUCC နောက်ပြီးတော့မျိုးသားညီညွတ်ရေးအစိုးရ NUG တို့ကိုဒီထိုင်းလွှတ်တော်အနေနဲ့ပထမဒါပထမဆုံးတရားဝင်ဖိတ်တဲ့ပွဲဗျအဲ့တော့ထိုင်းလွှတ်တော်ကဒီကျွန်တော်တို့ဒါ Move Forward Party ကအများစုအနိုင်ရထားတာဖြစ်တယ်ပေါ့နော်အဲ့တော့သူတို့ကတော့ဗမာပြည်မှာကျွန်တော်တို့မြန်မာနိုင်ငံမှာဒီမိုကရေစီအပြောင်းအလဲကိုသူတို့လိုလားတယ်ဆိုတဲ့ဟာတော့ဒါချင်းချင်းရှားရှားပြသတာဖြစ်တယ်အဲ့တော့ထိုင်းဆိုရအနေနဲ့ကတော့ဘယ်လိုသဘောထားမယ်ဆိုတော့ကျွန်တော်တို့ဟိုမသိသေးဘူးပေါ့ဗျာအဲ့တော့ဒီပွဲဘယ်လိုထူးခြားမလဲဆိုတဲ့ဟာကတော့ကျွန်တော်တို့ဒီထိုင်းလွှတ်တော်နဲ့ထိုင်းဆိုရသဘောထားညှိနှိုင်းမှုတွေပါမှာမူတည်မယ်လို့တော့ကျွန်တော်သုံးသပ်ပါတယ်ဗျာ
တစ်ချိန်တည်းမှာမတ်လ3ရက်နေ့မှာအဖွဲ့အစည်းပြောမယ်ထိုင်းနိုင်ငံရဲ့ဝန်ကြီးဟောင်းကစစ်ကဘာကြောင့်အခုလိုအချိန်မှာဒီပွဲလုပ်ဖို့အရေးကြီးပုံကိုအခုလိုထောက်ပြပါလဲ
မြန်မာ effect on the Thai Myanmar
မြန်မာဘက်ကနေထိုင်းမြန်မာဆက်ဆံရေးပေါ်အထွေထွေတက်ရောက်မှုအပြင်အတိအကျအားဖြင့်မြန်မာဘက်ကနေထိုင်းမြန်မာနယ်စပ်ကိုလာပြီးထိခိုက်လာတာပါဒုက္ခတွေတွေနိုင်ငံရေးခုံလုံးကွင်းရှောက်သူတွေနောက်ရာဇဝတ်ကိုင်းလို့ရက်တွေစသဖြင့်ဒီနယ်စပ်ကိုရောက်လာပါတယ်ဒါကြောင့်ထိုင်းဘက်အနေနဲ့အထူးသဖြင့်ထိုင်းလွှတ်တော်အနေနဲ့ထိုင်းဆိုရတဲ့ကကဏ္ဍအသီးသီးမှာအရေးပါသူတွေရဲ့တင်ပြချက်တွေနောက်နိုင်ငံသားကကြွမ်းကျင်သူတွေအကြံပြုတာတွေကိုစတာတွေအမြင်ဖလှယ်ချဖို့အားလုံးအတွက်အချိန်ကြိုက်ပါအဓိကကတော့ထိုင်းဆိုရအပြင်အာဆီယံနောက်နိုင်ငံကတိုင်းဝိုင်းတွေပါတွဲပြီးမြန်မာပြည်အတွက်တကယ်ပြစ်ခတ်နေတာတွေရပ်ပြီးငြိမ်းချမ်းတဲ့အဖြစ်ရအောင်လမ်းရှာရမှာပါအ
ဲ့ဒီတော့ဒီဆွေးနွေးပွဲကနေဆက်ရောက်နိုင်မှုပေါ်ဆက်မေးရမှာနိုင်ငံရေးဝန်ကြီးဟောင်းကစစ်ကအခုလိုဆက်ရှင်းပြပါတယ
် I think it's a serious event hopefully something substantive
လေးနဲ့ရှိမဲ့ဆွေးနွေးပွဲလို့ထင်ပါတယ်အခုခုထိရောက်နိုင်တာထွက်လာမယ်လို့ပြောလင်းပါတယ်ထိုင်းဆိုရအနေနဲ့လက်ရှိမြန်မာအပေါ်ငွေရတဲ့အလုံးမဖြစ်တာကိုသတိပြုမိပြီးလမ်းကြောင်းပြန်ထိန်းညှိဖို့ပြောလင်းပါတယ်ဘာလို့လဲဆိုတော့လက်ရှိမြန်မာမှာဖြစ်နေရတွေကနိုင်ငံတကာမှာနိုင်ငံများစွာအတွက်လက်ခံနိုင်စရာမရှိဘူးလေကျွန်တော်ကိုယ်တိုင်လည်းအရင်ထိုင်းဆိုရနဲ့လက်ရှိထိုင်းဆိုရမူဝါဒလမ်းကြောင်းကိုစိတ်ပြက်လာနေခဲ့တာပါဒီမိုကရေစီလိုချင်တဲ့မြန်မာပြည်သူတွေအတွက်အထောက်အကူမဖြစ်ဘူးလေ
အဲ့ဒီတော့အထောက်အကူဖြစ်အောင်ဘယ်လိုလုပ်ဖို့အကြံပြုရှင်ပါလဲလို့မေးရမှလည်းဝန်ကြီးအောင်ကစစ်ကပဲအခုလိုဒီမိုကရေစီနဲ့တိုင်းရင်းသားအင်အားစုအရေးပါတဲ့ဘက်ကလည်းတရားဝင်ဆွေးနွေးဖို့လိုတယ်လို့ဆိုပါတယ်အဲ့ဒီတော့ထိုင်းဆိုရအနေနဲ့အခုလိုအရေးပါတဲ့ဘက်နဲ့မတွေ့တဲ့အပေါ်ထိုင်းဆိုရကိုဘာပြောချင်ပါသလဲလို့မေးရမှာဝန်ကြီးအောင်ကစစ်ကအခုလိုအလေးနဲ့ပြောလိုက်ပါတယ
် People are dying in Myanmar People are with food without food medicine
မြန်မာပြည်ထဲပြည်သူတွေတည်နေကြပါပြီပြည်သူတွေအစာရေစာဆေးဝါးတွေဆပ်ပြတ်နေပါပြီသိတယ်မလားသူတို့အခုကြီးလိုနေပါပြီတိုက်ခိုက်နေကြတာတွေရပ်ဖို့ဒီပြည်သူတွေလိုအပ်နေပါပြီရေဦးရအဖြစ်ထိုင်းပြည်သူတွေနဲ့တိကျပြောရင်ထိုင်းနိုင်ငံရဲ့သမားတွေဆိုရအရာရှိတွေအနေနဲ့ပါအခုလိုမြန်မာပြည်ထဲဖြစ်နေတာတွေတစ်ခုလုံးကိုလက်လျူရှုထားကြမှာလားကျွန်တော်တို့ဟာလူသားတွေပါလူသားဆန်ဖို့အရေးတိုက်တွန်းတွန်းကိုစလုပ်ရပါတော့မယ်လိုအပ်နေတဲ့မြန်မာပြည်သူတွေမိတ် ဆွေတွေအတွက်စလုပ်ပေးရတော့မှာပါ
တကယ်တော့အခုဒီထိုင်းလွှတ်တော်ထဲမှာလုံမဲ့ဆွေးနွေးပွဲကိုလက်ရှိထိုင်းနိုင်ငံခြားရေးဝန်ကြီးကိုတိုင်တက်မဲ့ပေါ်စစ်ကောင်စီဘက်ကမချေမနှက်ဖြစ်နိုင်ပြီးမတက်ဖို့တိုးတိုးတိတ်တိတ်ဖိအားပေးနိုင်တယ်လို့လည်းဒီဆွေးနွေးပွဲနဲ့နှိစက်သူတွေကထောက်ပြနေကြပါတယ်ခင်ဗျာ
ကိုဝင်းမြင့်ပါရှင်အခုတော့ရိုဟင်ဂျာတွေကိုစီးရင်ကောက်ယူနေတဲ့အကြောင်းတင်ပြပါမယ်အတီးပြုတ်ဖြတ်ထန်းထားတဲ့စစ်မှုထမ်းဥပဒေအတွက်ဆိုကရခိုင်ပြည်နယ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာစီးရင်ကောက်ယူမှုတွေရှိနေတယ်လို့ရိုဟင်ဂျာအရေးလှုပ်ရှားသူတွေဘက်ကပြောဆိုပါတယ်စစ်တွေမောင်းတော်ဘူးသီးတောင်ဘက်တွေမှာကောက်ယူခဲ့တာဖြစ်တယ်လို့ပြောပါတယ်ရခိုင်ဒေသစစ်ကောင်စီနဲ့ရခိုင်တပ်တော်များမှာရိုဟင်ဂျာတွေရက်တည်ရက်ကပိုခက်ခဲလာတယ်လို့ရိုဟင်ဂျာအရေးလှုပ်ရှားသူတွေကလည်းထောက်ပြလာပါတယ်။ဒီသတင်းရန်ကုန်ကပေးပို့လာတာကိုမတ်ခွန်ညိုပြောပြပေးပါမယ်ရှင်
။စစ်အာဏာရှင်ဟောင်းတဦးဖြစ်တဲ့ဦးသက်ရွှေလက်ထက်2010ပြည့်နှစ်မှာပြဋ္ဌာန်းခဲ့တဲ့စစ်မှုထမ်းဥပဒေအာဏာတည်တဲ့အကြောင်းလက်ရှိစစ်ကောင်စီကဖေဖော်ဝါရီလ10ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ဥပဒေအရဤဥပဒေထုတ်ဖို့ရှိနေသေးပေမဲ့စစ်မှုထမ်းနိုင်တဲ့လူဦးရေစည်းကိုရိုဟင်ဂျာဒုက္ခသည်စခန်းတွေမှာစပီးစီးရင်ကောက်ယူလာတယ်လို့ပြောကြပါတယ်စစ်တွေမောင်းတော့ဘူးသီးတောင်တွေဘက်ကရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာတီစဲပြဋ္ဌာန်းထားတဲ့စစ်မှုထမ်းဥပဒေအရအမျိုးသားတွေကိုစီးရင်ကောက်တာမှာတတ်မှတ်အသက်ထက်ကျော်တဲ့သူတွေကိုလည်းစီးရင်ကောက်ယူတယ်လို့ရိုဟင်ဂျာအရေးဆောင်ရွက်နေသူတဦးကပြောပါတယ်လက်ရှိကောက်ယူမှုတွေမှာတော့အမျိုးသမီးတွေမပါဝင်ဘူးလို့လည်းပြောပါတယ်
သိရင်ကောက်တာတော့လောလောဆယ်တစ်ဖက်လောက်ရှိပြီ။ဒါသူတို့ကိုလူတယ်လူငယ်တွေကိုအဲနိုင်ငံတော်ရဲ့ဥပဒေကိုပြဋ္ဌာန်းထားတဲ့အတွက်အဲဒီဥပဒေအတိုင်းတောင်းရရမယ်ဆိုပြီးတော့အဲ့လိုမျိုးပြောပြီးတာ။ဒီမှာတော့ကျွန်တော်တို့နေပင်တရင်အရာတော့တိကျကြတာ400ကျော်ဆူလို့ရတယ်ပြောတယ်။ဘူးတီတော်မှာကြတော့400ကျော်ဆူလို့ရတယ်ကြောက်ဖြူကြောက်တလုံးစက္ကန့်မှာကြတော့109ပထမတော့160ခု180လောက်ရှိပြီလို့ပြောတယ်ဆက်ကစားကြင်ရတာတော့ယောက်ျားလေးက session ရနေ35မိန်းကလေးက session ရနေနဲ့စက္ကန့်ဆိုပြီးတော့ပြောတော့အဲ့ဒီဘက်မှာကြတော့လူဝင်ကြတွေတရားမိန်းကလေးတွေကတော့မပါဘူးယောက်ျားလေးတွေကြတော့ session ရနေ35တိပါတယ်ဒါပေမဲ့ဒီလိုကြောက်ပြူကြောက်တလုံးစက္ကန့်မှာကြတော့35ကျော်တာလေးရှိတယ်ဥပမာအသက်40လို့ပါလို့လေကောက်တာရှိတယ်အဲဘူးစစ်တီနဲ့ဘူးဒီတော်မှာကြတော့30နဲ့ session ကနေ35ကောက်တယ်
ရခိုင်စစ်တွေလူဝင်မှုကြီးကြပ်ရေးဌာနကအမည်မဖော်လိုတဲ့အရာရှိတူကတော့အခုလိုစီးရင်ကောက်ယူတာဟာပုံမှန်3လတစ်ချိန်6လတစ်ချိန်ရိုဟင်ဂျာတွေရဲ့လူဦးရေတိုးတာတည်တာတွေအတွက်ကောက်ယူတတ်တဲ့အစီအစဉ်တိုင်းလုပ်တာဖြစ်ပြီးစစ်မှုထမ်းဖို့အတွက်ကောက်တာမဟုတ်ဘူးလို့ညင်းဆိုထားပါတယ်။ဒါပေမဲ့ရိုဟင်ဂျာအရေးဆောင်ရွက်နေတဲ့သူတွေကတော့ရိုဟင်ဂျာတွေဟာမြန်မာနိုင်ငံမှာနေထိုင်တဲ့သူတွေပဲဖြစ်တဲ့ဒါကြောင့်စစ်မှုထမ်းဖို့လိုအပ်တယ်လို့ပြောပြီးကောက်ယူခဲ့တာလို့ပြောကြပါတယ်။စစ်မှုထမ်းဥပဒေကိုမလိုက်နာတဲ့သူတွေဟာထောင်ဒဏ်3နှစ်ကနေ5နှစ်အထိကြာခံရမယ်လို့ပြဋ္ဌာန်းထားပါတယ်။စစ်မှုထမ်းဖို့စီးရင်ကောက်တာအပြင်လက်ရှိစစ်ကောင်စီနဲ့ရခိုင်တပ်တော်ကြားတိုက်ပွဲတွေထဲမှာရိတ်ခါသေးတာနဲ့စစ်လက်နက်ပစ္စည်းတွေတဲဖို့အတွက်ပါရိုဟင်ဂျာတွေကိုစစ်ကောင်စီဘက်ကရောရခိုင်တပ်တော်ဘက်ကပါခေါ်ယူခိုင်းစေတာတွေလုပ်တယ်လို့ရိုဟင်ဂျာအရေးဆောင်ရွက်နေတဲ့ဦးတင်ဆိုက VOA ကိုပြောပါတယ်
။ကျွာတရားကိုရောက်တယ်။ရောက်ပြီးတော့အင်ဂျိုဆိုဆင်းကိုကောက်တယ်ယူတယ်ယူပြီးတော့အဲ့ဒီဆင်းရဲတဲ့အားလည်းလူတွေကိုသူတို့အားဒီနာမည်တွေယူတယ်လူပနေရောက်ရှိတယ်ဆိုတာယူကြတယ်သူတို့ဘာပြောလဲဆိုတော့နောက်နေ့လာရင်ကျွန်တော်တို့အဲ့ဒီလူတွေလူကြီးတယ်ဒါပါပဲနောက်နေ့လာပြီးတော့ရှိတဲ့လူတွေကိုကိုကော်သွားတာပဲလူငယ်ပိုင်းတွေအဲ့ဒီစစ်ပွဲပြနေတဲ့နေရာကလည်းထွက်ပြဖို့နေရာဆိုတော့ဘယ်မှမရှိဘူးလာပြီးတော့အဲ့ဒီမှာပေါ်တာဆွေးရပုံစံမျိုးနဲ့ဆွေးသွားတာပဲလူတွေကိုယွာတဲ့ကောလာပြီးတော့ကော်သွားတယ်အဲ့ဒီဒုက္ခစကန်ရလေလူတွေကိုလာပြီးတော့ပေါ်တာဆွေးသူလို့ဆွေးသွားတာပဲအေးလဲလို့တဲ့အဲ့ဒီပုံစံစစ်ကောင်စီကလည်းလုပ်တယ်အဲ့ဒီဟာနပတ်ဆိုင်တွေ့ပြနေတယ်အဲ့ဒီရှင်မှာရိုဟင်ဂျာတွေကကြားတဲ့အမေစာပြင်နေဖြစ်နေတယ်ဘေးကျင်ရန်ကျက်ပြနေတဲ့ပုံစံမျိုးပါပဲပုံစံအဲ့တော့ငကုစလောကတော့ရိုဟင်ဂျာတွေအတွက်ပိုပြီးတော့ဒုက္ခရောက်တယ
်ဒီလအစောပိုင်းကစလို့ရိုဟင်ဂျာတွေကိုပြစ်မှတ်ထားပြီးစစ်ကောင်စီကစစ်မှုထမ်းဖို့အတင်းကျပ်ဖိအားပေးလာတာလို့ရိုဟင်ဂျာတွေကပြောကြပါတယ်ဒါရင်းနဲ့ပတ်သက်လို့သက်ဆိုင်ရာစစ်ကောင်စီပြောရေးဆိုခွင့်ရှိသူရခိုင်ပြည်နယ်ပြောရေးဆိုခွင့်ရှိသူရခိုင်တပ်တော်ပြောရေးဆိုခွင့်ရှိသူတွေကို VOA ကဆက်သွယ်ဖို့အကြိမ်ကြိမ်စူးစမ်းခဲ့ပေမဲ့ဖြေဆိုတာမရှိခဲ့ပါဘူး စစ်ကောင်စီဘက်ကရခိုင်ပြည်နယ်မှာနေတဲ့အစ္စလမ်ဘာသာဝင်တွေကိုရိုဟင်ဂျာလို့ပြောဆိုတာတုံ့နှုံတာကိုလက်ခံမထားသလိုပြောဆိုတာရှင်းရင်အရေးယူမယ်လို့ထုတ်ပြန်ထားပေမဲ့ရခိုင်ပြည်နယ်မှာနေတဲ့အစ္စလမ်ဘာသာဝင်တွေကတော့သူတို့ဟာရိုဟင်ဂျာတွေဖြစ်တယ်လို့ဆိုကြပါတယ်လက်ရှိမှာရိုဟင်ဂျာတွေရဲ့စခန်းတွေမှာစီးရင်ကောက်တာအပြင်တိုက်ပွဲတွေအတွင်းရိတ်ခါတဲတာစစ်လက်နက်ပစ္စည်းတွေတဲဖို့အတွက်ပါရိုဟင်ဂျာတွေကိုစစ်ကောင်စီဘက်ကရောရခိုင်တပ်တော်ကပါခေါ်ယူစေခိုင်းတာတွေလုပ်တယ်ဆိုတာနဲ့ပတ်သက်လို့ VOA ဘက်ကတိကျအတည်ပြုနိုင်ဖို့ကြိုးစားနေပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့လူငယ်တွေစစ်မှုထမ်းရမယ့်အစီအစဉ်ကိုလာမယ့်ဧပြီလမှာပထမအတုပ်အနေနဲ့လူ 9,000 ကိုစတင်ခေါ်ယူဖို့ပြင်ထားတယ်လို့ထုတ်ပြန်ပြောဆိုထားပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလမှာစတင်ခဲ့တဲ့စစ်ကောင်စီနဲ့ရခိုင်တပ်တော် AA ဂျာတိုက်ပွဲတွေဟာပြင်းထန်နေဆဲဖြစ်ပြီးရိုဟင်ဂျာရွာတွေမှာအခြေစိုက်တဲ့ AA တပ်တွေကိုစစ်ကောင်စီကအပြင်းထန်ပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ဇန်နဝါရီလနဲ့ဖေဖော်ဝါရီလတွေအတွင်းရိုဟင်ဂျာအရက်သားဒါဇင်နဲ့ချီတေဆုံးခဲ့တဲ့အကြောင်းဒေသတွင်းလူ့ခွင့်ရေးအဖွဲ့အစည်းတွေကထုတ်ပြန်ကြေညာထားပါတယ်ရှင်
။မခွန်ညိုပြောပြခဲ့တာပါရှင်။1954ခုနှစ်ကရန်ကုန်မြို့ကနေရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်စစ်တွေမြို့တို့ကိုသွားမဲ့ခီးတယ်တင်လေရင်ကိုပြန်ပေးဆွဲခဲ့တဲ့ကရင်အမျိုးသားကာကွယ်ရေးတပ်ဖွဲ့ KNDO တပ်ဖွဲ့ဝင်ဘိုစောကျော်အေးဟာအသက်102နှစ်အရွယ်ရန်ကုန်မြို့ကနေအိမ်မှာဖေဖော်ဝါရီလ28ရက်နေ့ညကလူကြီးယောဂနဲ့ကွယ်လွန်သွားခဲ့ပါတယ်။ဒီသတင်းကိုတော့ VOA သတင်းထောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံမှာ1954ခုနှစ်ဇွန်လ25ရက်နေ့ကရန်ကုန်မင်္ဂလာတုံးလေစိတ်ကနေရခိုင်ပြည်နယ်စစ်တွေမြို့ကိုပြန်တမ်းမဲ့နိုင်ငံတော်လေကြောင်းတည်ယူပို့ဆောင်ရေးအဖွဲ့ပိုင်းဒါကိုတာ HYACT လေယာဉ်ကိုဖစပလအစိုးရကိုခုခံတော်လှန်ဖို့အတွက်ပြန်ပေးဆွဲခဲ့မှုတဲ့ကရင်မျိုးသားကာကွယ်ရေးတပ်ဖွဲ့ KNDO တပ်ဖွဲ့ဝင်ဗိုလ်စောကျော်ကြီးဟာဖေဖော်ဝါရီလ28ရက်နေ့ကရန်ကုန်မြို့မှာကွယ်လွန်သွားခဲ့ပါတယ်သူဟာကွယ်လွန်ချိန်မှာအသက်102နှစ်ရှိပြီဖြစ်ပါတယ်။သူဟာတခြားယောဂမရှိဘဲလူကြီးယောဂနဲ့သာကွယ်လွန်သွားခဲ့တယ်ဆိုပြီးမြေးဖြစ်သူမတ်အော်ဂတ်စမွန်ကအခုလိုပြောပြပါတယ
်။ည9နာရီဟုတ်ဟုတ်ဟုတ်ကဲ့ပါည9နာရီပါ။လူကြီးပဲပေါ့102နှစ်ဆိုတော့တစ်ချိန်လေးပဲတော့သူအိတ်ရောပြီးတော့ပဲယောဂဘာယောဂအားမှမရှိ
။အဲ့ဒီခေတ်ကဟန်နာဝရီသတင်းစာအပါဝင်အစိုးရပိုင်းသတင်းစာတွေမှာတော့အဲ့ဒီနေရင်ပေါ်မှာကြောက်ဖြူငွေတိုက်ကိုပို့လိုက်တဲ့အစိုးရငွေ 932,000 ပါရှိတယ်ဆိုပြီးရေးသားကြပါတယ်ဒီနောက်အဲ့ဒီပတ်စံတွေကိုစောကျော်ရေးအဖွဲ့နဲ့ကွန်မြူနတီရဲဘော်ဖြူအဖွဲ့တွေကခွဲယူသွားကြတယ်လို့လည်းရေးကြပါတယ်သူနဲ့ပတ်သက်လို့ကရင်မျိုးသားအစည်းအရုံးရဲ့ခေါင်းဆောင်ဟောင်းဘိုးမူးစိုးစိုးကတော့အခုလိုပြောပြပါတယ
်သူမျိုးသားအတွက်တော့စိစံနဲ့ကရင်မျိုးစိစံနှံပြီးဆိုတော့ကျွန်တော်လေးဟောကြတော့ခုလေးမှတ်မိတာပဲလေအတကယ်တကယ်ဆိုရရပြောမယ်ဆိုတော့ဒါသူရဲ့ယုံကြည်ရောအမြင်နဲ့တည်းကရိုင်းချချအပြုတ်ချမယ်လေ။နောက်ဆိုတော့လည်းတတော်ကိုမျက်စိနေပြီ။လက်မြတ်ပဲတို့တော့တယ်လေ။နောက်အတိကရှိမျိုးစရတဲ့ဆိုတော့ဒီလင်းလင်းများဟိုကိုကြီးဆွဲဖို့ပဲလေ။ဆွဲပါတော့ပြည်စည်းဆွဲဖို့လေ။အဲ့ဒီပြည်စည်းဆွဲနော်
။1954ခုနှစ်ကရန်ကုန်မြို့ကနေရခိုင်ပြည်နယ်ကြောက်ဖြူမြို့နဲ့စစ်တွေမြို့ကိုသွားမဲ့ခရီးစဉ်တင်လေရင်တစ်စင်းအပိုင်စီးခံရတာဖြစ်ပါတယ်။လက်ပြဘုံကိုဖောက်ခွဲပြစ်မယ်ဆိုပြီးချိန်ချောက်ပြီးလေရင်ကိုပြန်ပေးဆွဲခဲ့ကြအောင်မကွယ်လွန်ငင်ကဘိုးစောကျော်ကြီးကပြောပြခဲ့ပါတယ်ဒီလိုလေရင်အပိုင်စီးမှုကိုကရင်မျိုးသားကာဝေးရေးအဖွဲ့ KNDO တပ်ဖွဲ့ဝင်စောကျော်ကြီးစောသိန်းကျော်နဲ့စောအငိမ့်တို့ကစီစဉ်ခဲ့တာဖြစ်ပါတယ်ဒီကိစ္စကိုခေါင်းဆောင်ခဲ့သူကတော့အခုကွယ်လွန်သွားခဲ့တဲ့စောကျော်ကြီးဖြစ်ပါတယ်သူတို့ရည်ရွယ်ချက်ကကရင်ပြည်နယ်ရဲ့တောင်တန်းတွေပေါ်မှာဂျပန်စစ်သားတွေခြံထားခဲ့တဲ့လက်နက်ခဲယမ်းတွေကိုရှာဖွေပြီးအေယာဝတီတိုင်းကိုပြန်လည်တည်ယူမဲ့အစီအစဉ်ဖြစ်တယ်လို့လည်းဆိုပါရယ်ခရီးသည်တင်14ဦးပါတဲ့လေယာဉ်ဟာရခိုင်ပြည်နယ်ဂွားမြို့နယ်ကသဲတောင်ပြင်မှာဆင်းသက်ခဲ့ပြီးပြန်ပေးဆွဲခဲ့တဲ့စောကျော်အေးတို့အဖွဲ့ဟာလေယာဉ်စီမလုံလောက်မှုတွေကြောင့်လေယာဉ်ကိုပြန်လွတ်ပေးခဲ့ပါရယ်အဲ့ဒီနောက်ပိုင်းမှာတော်လန်ရေးကိုစိတ်ကုန်ပြီးလက်နက်ချခဲ့ကြတယ်လို့လည်းအဲ့ဒီခေတ်သတင်းတွေမှာဖော်ပြကြပါရယ်လွန်ခဲ့တဲ့1954ခုနှစ်ကဖာစပလအစိုးရကိုတိုက်ခိုက်ဖို့လက်လက်ကြီးတွေတည်ဆောင်ဖို့ဆိုပြီးသူတို့ဟာမြန်မာမှာပထမဦးဆုံးလေရင်ပြန်ပေးဆွဲခဲ့ကြသူတွေဖြစ်ကြပါရဲ့ရှင်
တော်တာရှင်တို့အခုနားဆင်နေရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့ခြားသာပရင်းညမနေ့ကထုတ်လင်းချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 kHz 933နဲ့9383ညလိုင်းဒိုမီတာ49 kHz 6953ညလိုင်းလမ်မီတာ190 kHz 1595တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။မကြာခင်မှာတော့သတင်းဖတ်ဆင်ခဏတွေကိုထုတ်လွှင့်မှာဖြစ်ပါတယ်။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOA ပိတ်သက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်းကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်းတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bammi@voanews.com ဒါမှမဟုတ်ရင် VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
။မင်္ဂလာမနက်ခင်ဗျာရှင်။ VOA American အသံရဲ့ဖေဖော်ဝါရီလ29ရက်နေ့2024ခုနှစ်ဇာတာပရိနှစ်မနက်ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာတော့ဂျန်စီအားကစားအစီအစဉ်တို့ကိုမကြာခင်မှာနားဆင်ချရပါမယ်ရှင်။အခုရင်ဆုံးတော့ Editor နဲ့ဆွေးနွေးကန်အစီအစဉ်ကိုတင်ပြပါမယ်။ရုရှားကျူးကျော်မှုကိုယူကရိန်းဘက်ကတံပြန်ထိုးစစ်ဆင်နေချိန်မှာပဲရုရှားတို့ကနေမျိုးတွေသိမ့်ပိုက်အောင်ပွဲခံနေပါတယ်။ဒါဟာအမေရိကန်နဲ့မဟာမိတ်တို့ရဲ့အကူအညီမရနိုင်ခဲ့လို့ဖြစ်တယ်လို့ဆိုပါတယ်။ပြည်ပအကူအညီအထူးသဖြင့်အမေရိကန်အကူအညီဟာယူကရိန်းအတွက်ဘလောက်အရေးကြီးပါသလဲရှေ့ဆက်ဘာဖြစ်လာနိုင်သလဲဆိုတာဒီသတင်းပိုက်အက်ဒီတာနဲ့ဆွေးနွေးကန်အစီအစဉ်မှာဥကျော်စန်တာကိုမမျှသစင်အောင်ဆွေးနွေးမေးမြန်းထားပါတယ်ရှင
်မင်္ဂလာပါဥကျော်စန်တာရှင
်မင်္ဂလာပါမြတ်ရှင
်အခုဆိုရင်ဒီယူကရိန်းစစ်ပွဲက၃နှစ်ထဲကိုဝင်လာပါပြီအခြေအနေကဘယ်လိုရှိပါလဲဘယ်ဘက်ကနိုင်နေပါလဲ
ငွေလင်းလင်းပြောရင်တော့ယူကရိန်းဘက်ကနည်းနည်းအရေးနိုင်နေတယ်လို့ပြောမှာဖြစ်ပါတယ်အခု၃နှစ်ထဲဝင်လာပြီ၂နှစ်ထဲရောက်တော့ယူကရိန်းကဘာစဉ်းစားလာလဲဆိုတော့တောင်းတော့ offensive တံပြန်ထိုးစစ်ဆင်မဲ့ဆိုတော့ကျူးကျော်လာတဲ့ရုရှားတပ်တွေကိုတံပြန်ထိုးစစ်ဆိုတော့သူတို့ပြတ်ထန်ဆုံးတူးစားခဲ့ပါတယ်ဒါပေမဲ့မအောင်မြင်ပါဘူးပထမဆုံးရုရှားတွေကသူတို့ရဲ့ယူကရိန်းမျိုးဖြစ်တဲ့ဘာကူကိုပြန်သိမ်းသွားတယ်နောက်မကြသေးခင်လာပိုင်းအတွင်းမှာပဲအာဖတီတာကိုသိမ်းတယ်ဆိုတော့ဒီဟာတကယ့်ကို landmark victory for russia ရုရှားတွေအတွက်တော့မှတ်လောက်သလားအောက်ပွဲဖြစ်ပါတယ်ဒါယူကရိန်းတပ်နာတွေကလည်းဝန်ခံကြတယ်နောက်တစ်ခါစီးရင်အပြင်ဆင်မဲ့ဆိုရင်လည်းရုရှားကယူကရိန်းထက်အများကြီးအင်အားစားပါတယ်ရုရှားအမေရိကန်ပြည်ကဘာမှဆင်ရအကြီးဆုံးနိုင်ငံဖြစ်တယ်ဆိုတော့ယူကရိန်းကသူများအကူအညီနဲ့နေရတာဖြစ်ပါတယ်ဆင်ရအဖြစ်စစ်သားအရေးအတွက်ကအစား military service ဒီဘုံနဲ့ညီမဆင်ယူကရိန်းမှာ3သိန်းလောက်ဆင်ရရှားမှာ7သိန်းလောက်ရှိတဲ့အခါ PC လက်နက်ကြီးအားလုံးရုရှားဖက်ဖက်စားပါတယ်ဆိုတော့အခုခါမှလည်းပဲရုရှားဘက်ကအင်အားကောက်နေတယ်ပြန်သိမ်းနိုင်တယ်ယူကရိန်းရဲ့တံပြန်ထိုးစစ်မအောင်မြင်တဲ့အခြေအနေဖြစ်တယ်လို့ပဲပြောမှာဖြစ်ပါတယ်
။သတင်းတွေထဲမှာတော့ဒီယူကရိန်းကရုရှားရဲ့ drone တွေလေးနေကိုပြန်ပြီးတော့ပစ်ချနေရပါပဲ
ဟုတ်ပါတယ်။ဒါပေမဲ့ drone တွေလေးနေဆိုတော့ကျွန်တော်နားလည်လို့ပြောရင်စီးရေးကျွမ်းကျင်တော့မဟုတ်ပါဘူး။လေဒါဆိုတာကတော့အောက်ကထီလင်းတက်တွေအမြောက်တက်တွေဆက်လက်သွားဖို့အတွက်လမ်းရှင်းပေးတဲ့သဘောပေါ့လေ။ဆိုတော့ artillery ခေါ်တဲ့အမြောက်တက်ကတိတ်ပြီးတော့အင်အားကောက်နေတာရှာဘက်ကအဲ့ဒါကြောင့်လည်းသူတို့နေပြည်တော်တက်တက်သိမ်းထားတာပေါ့။အဲ့ဒါပေါ်ကျော်လာတဲ့လေရင်တို့ drone တို့ရောယူကရိန်းကပြန်ပြစ်နိုင်တာတော့ရှိတယ်ဆိုပေမဲ့လည်းပဲဒီ artillery ကိုသူတို့တွန်းလှန်နိုင်ခြင်းရုရှားရဲ့ artillery ကြီးတက်တက်လာတဲ့ဟာတွေအမြောက်တက်တက်လာတဲ့ဟာတွေဆိုတွန်းလှန်နိုင်ခြင်းမရှိလို့အခုလိုအရင်းအမြစ်ရတာဖြစ်တယ်လို့ပြောမှာပါ
American ဘက်ကစီအကူအညီတွေကအခုရက်ဆိုင်သွားတယ်ပေါ့နော်အဲ့တော့ American ကသူကတိတွေပေးထားပြီးတော့ဘာကြောင့်တွန်းဆုတ်နေရပါလဲပါတီနိုင်ငံရေးကြောင့်လား
ပါပါရပါတီနိုင်ငံရေးအကြောင်းဆိုပါတီနိုင်ငံရေးကိုအဓိကပြောမယ်ပေါ့လေဒီမိုကရက်သမ္မတဂျိုးဘိုင်ဒန်ကတော့အခုနေပေးဖို့ဆိုတာအဓိက Congress မှာသူတို့ဥပဒေပြုတင်သွင်းတယ်အဲဒီဥပဒေကိုအခုခါမှာနောက်ဆုံးအစုပ်ပေါ်လေဘီလီယံ50ကျော်ပေးမဲ့ကိစ္စကို Republican ဆရာကင်္ဂဝထားတဲ့အောင်စီမံထိုင်ဖြစ်နေပါတယ် Ukraine ကိုသူတို့နိုင်ငံရေးအချင်းထောက်ခံတယ်သို့တော်လည်းပဲသမ္မတဘိုင်ဒန်ရဲ့တခြားဥပဒေတွေဖြစ်တယ်သမ္မတဘိုင်ဒန်ကလည်းစက်ကိုလူဝင်မှုကြီးကြပ်ရေးမှာသိပြီးတော့တင်းတင်းကြပ်ကြပ်မဟုတ်ဘူးပေါ့လေ Republican ဖြစ်ချင်းတယ်လို့မလုပ်ဘူးသူကမက္ကဆီကိုနယ်စပ်မှာလူဝင်မှုကြီးကြပ်ရေးလို့စသဖြင့်ပေါ့လေ Asylum ကိစ္စတော့ကသူက Republican တွေမကျေနပ်ဘူးဆိုတော့ဒါကိုမကျေနပ်တဲ့တည်းရောဟိုဥပဒေကိုလည်းပဲ Ukraine ကိုပေးမဲ့ဥပဒေကိုလည်းကန့်ကွက်တယ်ဆိုပြီးတော့တွဲပြီးတော့ကန့်ကွက်တာပါအဲ့ဒါက Senate အထက်လွှတ်တော်ရဲ့လူမျိုးစု Republican ကဆို Mitch McConnell ကပြီးခဲ့တဲ့နှစ်ရက်လောက်ကမီဒီယာတစ်ခုကိုအင်တာဗျူးပေးတဲ့မှာကျွန်တော်ဖားတာဖြစ်ပါတယ်ဒါကနိုင်ငံရေးကိစ္စဒါပေမဲ့အဲ့ဒီလောက်သဘောထားမပြော့ပြောင်းမနေပိုတင်းမာတဲ့ Republican စီရှိတယ်အဲ့ Republican တွေကပေးကူမပေးသင့်ဘူးဒီကိစ္စမှာငါတို့မပါသင့်ဘူးလို့ပြောတဲ့သဘောထားရှိရဲ။အဲ့ဒီ Republican တွေထဲမှာများသောအားဖြင့်ကတော့ Donald Trump ကိုထောက်ခံတဲ့ Mason Nye က Republican တွေနောက်ပြီးတော့သူ့ရဲ့ Mason Nye ကပြည်သူတွေကို Mason ကောက်ကြီးဟာဒါဖြစ်တဲ့ဆန္ဒသဘောထားကောက်ကြီးရဲ့ခါမှာ63ရာခိုင်နှုန်းကမပေးသင့်ဘူးဒီဟာပေးတာပါတယ်ဆိုတော့ကန့်ကွက်ကြတာရှိပါတယ်။ဒါကပါတီနိုင်ငံရေးနဲ့ပတ်သက်ပြီးတော့အဖူးတစ်ဖြစ်နေတာ။ဒါပြင်အမေရိကန်သမိုင်းကြောင်းကိုကြည့်ရင်အမေရိကန်ရဲ့နိုင်ငံကြ合いဟွာရာစီယာအထီးကျန်နေခြင်းတဲ့ဟွာရာ isolationist isolationism လို့ခေါ်ရမှာဖြစ်ပါတယ်။ဟိုပထမကွာစပြီးတော့ငါဆိုရင်အမေရိကန်ကဝင်တိုက်ပေးခဲ့တဲ့အများကြီးအရင်ဝူဒရိုဘယ်ဆင်ဟာသိအနာကြီးလာပြီးတော့စုကိုယ်တိုင်းနိုင်ငံကိုစစ်ပွဲမဖြစ်အောင်ဆိုပြီးအမေရိကန်သမ္မတက League of Nations ကိုခေါ်တဲ့နိုင်ငံမဟုတ်သူအသင်းကြီးကိုသူကတီထောင်ပေးခဲ့တယ်။နိုင်ငံတွေကသိတဲ့ဘောတူပြီးလက်ဖက်ရေးထိုးကြတယ်။ဒါပေမဲ့Woodrow Wilson ရဲ့နိုင်ငံဖြစ်တဲ့ American ကအဖွဲ့ဝင်ဖြစ်မလာဘူး Congress ကကန့်ကွက်တယ်ဟာငါတို့ကသူများနိုင်ငံရေးဝင်မချုပ်ဘူးဖိကြနေမယ်ဆိုတဲ့သဘောထားမျိုးရှိခဲ့ဆိုသူတို့သမိုင်းကြောင်းမှာခေါ်ထားတဲ့ isolationist idea လေးမသိမသာကျန်နေသေးတယ်လို့ပြောမှဖြစ်ပါတယ်တကယ်တော့အဲ League of Nations ဆိုဟာကုလသမဂ္ဂရဲ့ဆီပြေပေါ့ကုလသမဂ္ဂဒုတိယကမ္ဘာစစ်မှာပေါ်ပေါက်လာတယ်အဲ League of Nations ကပထမကမ္ဘာစစ်မှာပေါ်ပေါက်ခဲ့တာဖြစ်တယ်ဆိုတော့အဲလိုသမိုင်းကြောင်းရဲ့ဒါအစဉ်လာလည်းပဲနည်းနည်းစိတ်ထဲမှာရှိနေသေးလို့ထင်ပါတယ်ဒါကြောင့် American ရဲ့အကူအညီကနောက်နေ့နေတယ်လို့ပြောမှဖြစ်ပါတယ
်ဥရောပရောဘယ်လိုအကူအညီတွေဆက်ပေးနေပါလဲဒီဥရောပအကူအညီတွေက Ukraine အတွက်ဘယ်လောက်အရေးပါပါလဲ
အရေးပါပါတယ် American ပြီးရင်ဥရောပပေါ့ဥရောပက American ဟုတ်တော့မပေးနိုင်ဘူးပေါ့ဆိုတော့အခုဥရောပရဲ့အကူအညီလည်းပဲနောက်နေ့နေတယ်ဆိုတော့စောစောကအဲ့အဖြစ်ကကြာသွားပြီးနောက်မှာယူကရိန်းသမ္မတကပြောတယ်ဗလိုဒီမာဇီဂင်စကီကသူရဲ့အကူအညီနှောက်နေလို့ငါတို့ကထိခိုက်ခဲ့ရတာဖြစ်တယ်ဆိုတော့ပြောတယ်။နောက်သူပြောတဲ့စကားပြောရင်သူပြီးခဲ့တဲ့ညလာကမှာယူရိုပီယန်တွေကမေးတယ်။ဒီစီပွဲပြီးဖို့အချိန်လေးအလားလာလို့ဆိုအဲ့ဒီကိစ္စကိုကျွန်တော်မမင်းနဲ့ခင်ဗျားတို့ခင်ဗျားမေးပါရဲခင်ဗျားတို့ကိုခင်ဗျားပြန်မေးခင်ဗျားတို့ကဘလောက်အကူအညီပေးနိုင်လဲဘလောက်မြန်မြန်ဆန်ဆန်ပေးနိုင်လဲဆိုတဲ့ပုံမှာမူတည်ရဲ့ခင်ဗျားတို့ကယူကရိန်းကိုကူညီနေရတာဟာ charity မဟုတ်ဘူးစနာဂရီငါဆက်လို့အလှပေးလို့မမှတ်နဲ့ခင်ဗျားတို့နိုင်ငံခင်ဗျားတို့ရဲ့လွတ်လပ်ခွင့်ကိုကျုပ်ကရှေ့ကကာကွယ်တိုက်နေရတာဟုတ်တယ်လေယူကရိန်းပြည်ရင်သူကရုရှားဆက်ပြီးတော့ဥရောပအနေနဲ့ဖြစ်လာနိုင်တယ်ဆိုတော့အဲ့ဒီကူပြောသွားတာဖြစ်တယ်ဆိုတော့အဲ့ဒီကိစ္စမှာဟုဥရောပကလည်းပဲဆက်ပြီးမပေးနိုင်ဖြစ်နေတယ်အမေရိကန်ပြည်ရဲ့တဝက်လောက်တောင်မှမရှိသေးပါပဲဒါပေမဲ့လည်းသူတို့ကတောင်းနေတယ်သူတို့နှောင့်နှေးတဲ့အကြောင်းရင်းကတော့သူတို့စီမှာခွဲတန်းချထားတယ်ဥရောပသမဂ္ဂနိုင်ငံတွေမှာစီးပွားရေးကိစ္စပါညာပူးပေါင်းဆောင်ရွက်ကြတဲ့ဥပဒေကိစ္စမှာစီးရေးဟာသူ National Affairs ဖြစ်တယ်စီးရေးကိစ္စနဲ့ပတ်သက်ပြီးတော့စီးရေးမှာသဘောတူညီမှုရှိဘူး NATO မှာရှိရဲ့ဥရောပသမဂ္ဂအနေနဲ့မရှိဘူးဆိုတော့ဥရောပသမဂ္ဂတွေမှာသူတို့နိုင်ငံရဲ့တိုင်းပြည်ဗန္ဒာရေးအချို့အစားလိုက်ပေးရတယ်ဆိုဂျာမနီကဒါနဲ့အတောင်တင်းဆိုသူအများဆုံးပေးရတယ်အဲ့ဒီကိစ္စမှာလည်းပဲနည်းနည်းမကြည့်မလဲဖြစ်တယ်သူနဲ့ငါများဆိုတဲ့ကိစ္စရှိရလို့သိရပါတယ်နောက်တစ်ခုကလည်းအမေရိကန်နှောင့်နှင်းနေတဲ့ကိစ္စအမေရိကန်မှာနောက်ပိုင်းမှာဘယ်လိုဖြစ်လာမလဲဘာညာဆိုတာသူတို့စောင့်ကြည့်နေတဲ့သဘောလေးဖြစ်မယ်အဲ့ဒီဟာလည်းပါတယ်လို့ထင်ပါတယ
်ဒီမှာဒီအမေရိကန်ရဲ့ယူကရိန်းပေါ်သဘောထားဥရောပနိုင်ငံတွေနဲ့ဘာကွာလို့ပါလဲ
အာဥရောပကဘူဟီကြီးတယ်အစကတည်းကဥရောပဟာကမ္ဘာစစ်တွေဖြစ်ရင်ဥရောပမှာပဲဖြစ်မလို့အခုရုရှားနဲ့စစ်ဖြစ်လာရင်လည်းဥရောပပဲဖြစ်မှာအမေရိကန်ကတပုတ်တရားကြီးချထားတာရောက်လာမှာမဟုတ်ဘူးဆိုတော့အဓိကအဲဒီကဥရောပမှာစစ်ဖြစ်တိုင်းအမေရိကန်အစားတက်တဲ့ကြောကြောမပါခဲ့ဘူးဒုတိယကမ္ဘာစစ်တွေသရပောဟာဗတ်ပြန်ရပြစ်လာတဲ့ခမာခဲသူတို့ဝင်နေဆွေးနွေးလိုက်တာဖြစ်တယ်ဆိုတော့မြန်စာအဖြစ်ဥရောပကပူခံရတယ်ဥရောပနဲ့အမေရိကန်ကွာတာကဒနာအင်အားချင်းကွာတယ်နောက်ပြီးတော့
အဲစီရဲ့တန်ကိုပထမဦးဆုံးထိတွေ့ရမယ့်အနေထားမှာအမေရိကန်နဲ့ဆောင်နေလို့ရတဲ့သဘောရှိတယ်ဥရောပခံရမယ်သို့တော့အမေရိကန်ဟာလည်းပဲဥရောပဟာအမေရိကန်တို့စိတ်ရည်ကြီးတယ်ဘာကြောင့်ဆိုတော့အမေရိကန်ရဲ့ prosperity ချမ်းသာကြွယ်မှုကဥရောပရဲ့ချမ်းသာကြွယ်မှုနဲ့ဆက်နွယ်နေတယ်ဥရောပချွတ်ချုံကြတဲ့အမေရိကန်ချွတ်ချုံကြတော့မှာပဲဒါကြောင့်ဒီကကဘာစစ်ပြီးတဲ့အခါမှာဥရောပကစစ်ဖြစ်ပြီးတော့နယ်လမ်းမထွန်းနိုင်ဖြစ်နေတဲ့အခါမှာရှယ်ပလန်တို့ဘာလို့စီမံကိန်းတွေဘာလို့လုတ်ပြီးတော့အမေရိကန်ကဥရောပနယ်လမ်းမထွန်းနိုင်ကိုလုတ်ပြီးခဲ့ရတာဖြစ်တယ်ဆိုတော့အဲ့ဒီကူတော့ဆက်ဆက်နေပါတယ်သို့တော်လည်းပဲစစ်တမ်းကိုတိုက်ရိုက်ခံရတဲ့အခါတော့ဥရောပကပူပြီးတော့ခံရတယ်ဒါကြောင့်ဥရောပကပူပြီးတော့စိုးရင်သင့်တယ်လို့ယူဆကြပါတယ်ငါအ
ဲယူကရိန်းစစ်ပွဲအဆုံးသတ်ဖို့ကအမေရိကန်နဲ့အနောက်နိုင်ငံတွေပေါ်မှာလုံးဝမူတည်နေရဲဆိုတဲ့သဘောပါလား
ပြောနိုင်ပါတယ်Ukraine ကရုရှားကိုဘယ်လိုမှစီးရင်အပြစ်မမိနိုင်ပါဘူးအဲ့ဒါကြောင့်လည်းပဲအဓိကလိုဖြစ်တာနောက်ပြီးရုရှားကလည်းပဲ Ukraine ကိုဝင်တိုက်ရတဲ့အကြောင်းရင်းပေါ့လေ2014 Crimea ဘာညာစားဖြစ်ခဲ့သူတို့က Ukraine ကအနောက်နဲ့စိတ်နှိစက်သွားမယ်တကယ်တော့ဆိုဗီယက်ပြည်ထောင်စုကခွဲထွက်သွားတဲ့ပြည်တော်ပြည်နယ်တွေသမ္မတနိုင်ငံတွေစီးကြဖြစ်လာတဲ့ဟာတွေအဲ့ဒီနိုင်ငံတော်တော်များများဟာရုရှားနဲ့ဆက်ဆံရေးမပြတ်ဘူးချစ်ချစ်ခင်နေတယ်ယူကရိန်းကတော့ယူကရိန်းကတချို့ဟာနောက်ဖက်ကိုရင်းလာပြီးတော့ဥရောပသမဂ္ဂကိုဝင်မလို့လို့နေတို့မလို့အဲ့လိုပြည်စံမျိုးဖြစ်လာတဲ့အကြောင်းစပြီးတော့ယူကရိန်းကိုအဲ့လိုမဖြစ်အောင်ရုရှားဘက်ကဟန်တားခြင်းနဲ့သဘောနဲ့စလာတဲ့လူသုံးစားကြတာဖြစ်ပါတယ်ဆိုတော့ဒါဟာစစ်တော်ဆက်ဆက်နေပေါ်လေအဲ့ဒီဟာ
တကယ်လို့များပေါ့နော်2024အမေရိကန်ရွေးကောက်ပွဲမှာဒေါ်နယ်ထရမ့်ကတကြောပြန်အနိုင်ရခဲ့မယ်ဆိုရင်ဒီယူကရိန်းပေါ်မှာအမေရိကန်ရဲ့သဘောထားမူဝါဒတွေကပြောင်းသွားနိုင်မှာလား
အဲဒေါ်နယ်ထရမ့်ကဘာပြောလဲဆိုတော့24နှစ်အတွင်းမှာဒီလိုရပ်လိုက်မယ်ပြောရတော့ဟုတ်မှာပဲဒါပေမဲ့နိုင်ငံရေးမှာရွေးကောက်ပွဲမတိုင်ခင်ပေးတဲ့ကတိပေါ်လေအဲ့ဒါဟာအဲ election promise နဲ့တကယ်လက်တွေ့အနာရှိလာတဲ့အခါလိုရတယ်နော် quadrat ပါတယ်အများနဲ့ထပ်တူကြပါဘူးဒါပေမဲ့ Donald Trump ကတော့တနည်းနည်းသူကစူးစမ်းမှာသူကရုရှားနဲ့ Putin နဲ့ပေါ်လေရုရှားနဲ့ဆိုရတယ်သူကတင်းတင်းတင်းတင်းလည်းဆက်ဆက်မှုလူလာခဲ့တဲ့လူဖြစ်တယ်ဆိုတော့အဲ့လူလည်းဖြစ်ကောင်းဖြစ်နေမှာသူကတော့အဲ့လိုပြောနေတာပဲတချို့ကတော့အဲ့လိုမဖြစ်နိုင်ဘူးလို့ပြောကြတယ်ဒါပေမဲ့တချို့ကတော့ဘယ်လိုသုံးသပ်လဲဆိုတော့ဒီယူကရိန်းဘုဒ္ဓဒီတယ်သုံးသပ်တာကျွန်တော်ကြားလိုက်တယ်ဒေါ်နယ်ထရမ့်အနာရရမယ်ဆိုလို့သိကြလိုက်ရင်ရုရှားပူပြီးတော့စီးရဲကိုအချိန်မြင့်ပြီးတော့နေမြေပူသိမ့်မယ်တကယ်လို့စီးစားဖြစ်မယ်ဆိုရင်သူကအပေါ်စီးရနေမှာပေါ့လေဒေါ်နယ်ထရမ့်ကရကြတော့ဆိုရင်သူကအပေါ်စီးရနေပြီးတော့စီးစားနိုင်တဲ့အခြေအနေဖြစ်အောင်လုပ်နိုင်မယ်ဆိုပြီးတော့ပြောနေရပါတယ်ဆိုတော့တကယ်ဖြစ်လာမယ်မဖြစ်လာမယ်တော့မပြောနိုင်သေးဘူးဒါပေမဲ့ဒေါ်နယ်ထရမ့်ကတော့ဒီစစ်ပွဲကိုကန့်ကွက်နေတာဖြစ်တယ်ဒီ issue ဒီဘီလင်းရွေးကောက်ပွဲအတွက်အဓိက issue တစ်ခုလည်းဖြစ်လာနိုင်တယ်American Pizzeria XPS money ပေါ့အခွန်တန်း Pizzeria ပတ်စံနဲ့ထပ်ပတ်နေရတာဟုတ်ယူကရိန်းကိုထပ်ပတ်နေဆိုတာအဲ့ဒါတို့ချို့လူတွေကလည်းမပေးသင့်ဘူးဘာညာအဲ့လိုမျိုးချင်းတဲ့သဘောရှိတယ်ဆိုတော့နောက် Donald Trump ကတော့ yes to tell them and let's make the American great again ဆိုတော့ America ပြောပြီးတော့ကမ္ဘာမှာအင်အားကြီးဆုံး great နိုင်ငံဖြစ်မယ်ဆိုပြီးတော့သူကကြွေးကြော်နေတယ်ဆိုတော့ပြောင်းလဲသွားနိုင်ပါတယ်အချိန်တွေကတော့ဆိုတော့အဲ့ဒီဟာစစ်ပွဲရစဘူးရသူအလုပ်အောင်ကျူးစားကျူးစားပါနေမယ်ဒါပေမဲ့အဆုံးနိုင်ငံကဘယ်ဘက်ကအပေါ်စီးရသွားမလဲဆိုတာကတော့သိစနာစရာပါပဲရုရှားဘက်ကအပေါ်စီးနဲ့ဆုံးဖြတ်နိုင်နေမယ်သဘောဖြစ်ပါလိမ့်မယ်အဲ့
တော့ဒီပြောင်းလဲသွားနိုင်တယ်ဆိုတာရှေ့မတိုးနောက်မဆုတ်အခြေအနေတွေကနေဟိုရုတ်တရက်ပြောင်းလဲသွားတဲ့အနေအထားဖြစ်နိုင်တာပါလားအဲ့လိုဖြစ်ဖို့ဆိုရင်ဘလို့အချက်တွေပေါ်မှာမူတည်ပါလဲ
ဒီဟာကိုစဉ်းစားကြဖို့ကတော့ကဘာကောင်းဆောင်တွေကပြောနေတာပဲပုံမှန်မင်းကြီးကဒီနေ့လားမနေ့လားပြောသေးမလားဒီဟာကိုညဉ့်ညံ့တော့ဖြစ်ရှင်းပါပြဿနာတွေအများတန်းပြောနေကြတယ်ပြောတော့ဒါပေမဲ့ညဉ့်ညံ့တော့ဖြစ်ရှင်းတဲ့နေရာမှာဒန်းတူအခြေအနေနဲ့ဖြစ်ရှင်းနိုင်မလားဒီဟာကိုညှိဖို့ကတော့စိတ်ခက်ခဲပါလိမ့်မယ်ဆိုတော့တကယ်လို့ဒေါ်နယ်ထရမ့်တက်လာပြီးတော့ပူတင်နဲ့သူတို့အပေးလို့ပြီးတော့ရလိုက်တဲ့ဆိုစည်းတိုင်အောင်ဒီပြည်ပခါညင်းတော့မှမဟုတ်ဘူးဒါအများတန်းဆက်လက်ပြီးတော့မချေနှက်မှုတွေကတော့ရှိနေကြမှာကြမှာပြည်ပခါရှိကြမယ်နောက်တချို့ကလည်းသုံးစားကြတယ်ဒီအမေရိကန်ကဘာမှမလုပ်ဖဲနဲ့အရှော့ပေးပြီးတော့တာပစ်လိုက်ရတဲ့သဘောဖြစ်တယ်ရုရှားကိုအစာပေးပြီးတော့ဆုံးဖြတ်လိုက်စီတဲ့သဘောဖြစ်တယ်ဆိုရင်လည်းတရုတ်ကလည်းစခန်းထလာလိမ့်မယ်သူကတိုင်ဝမ်အစီအပဲမှာပါလေဒီကိစ္စနဲ့ပတ်သက်ပြီးတော့သူကလည်းပြူပြီးတော့ရောင်းတက်လာမှာပေါ့လေသူကလည်းအထင်ရလုပ်ပါလိမ့်မယ်ဆိုတော့ပြောနေကြတာရှိပါတယ်ဒါပေမဲ့တပိုင်းဆိုတော့ကျူတင်ပြီးခမန်ဘုတ်ခဲ့ပါတယ်အနာဂတ်ဆိုတာမြင်ရခဲ့တယ်အတိတ်ကကျွန်တော်မြင်ရတာအတိတ်ကနောက်မှရှိရဆိုရင်ပဲအတိတ်ကိုကျွန်တော်မြင်ရတယ်အနာဂတ်ကိုကျွန်တော်မမြင်နိုင်ပါဘူ
းဟုတ်ကဲ့ပါအခုလို့ဆွေးနွေးပြတဲ့အတွက်ကျေးဇူးတင်ပါတယ်ဦးကျော်စံသာရှင
်ရပါတယ်ညစီ
မေရိကန်ပြည်ထောင်စုမှာကျောင်းသားဗီဇာရပြီးကျောင်းတက်ခွင့်ရဖို့ဆိုတာဂျင်စီအများစုရဲ့အိမ်မက်ပါလက်ရှိအချိန်ဒီမှာအခက်အခဲမျိုးမျိုးကြောင့်အမေရိကန်မှာကျောင်းတက်ခွင့်ရဖို့အတွက်လူငယ်တွေပြင်ဆင်မှုတွေအများကြီးလုပ်ကြရပါတယ်တော်တက်မဲ့ကျောင်းကိုရွေးချယ်လျှောက်ထားတာကအစအမေရိကန်ပြည်ဝင်ခွင့်ဗီဇာရဖို့အစုံပြင်ဆင်လုပ်ကင်တဲ့နေရာမှာတည်ထားတင်တာတွေရှောက်ရှားရမှာတွေရှိပါတယ်ဒီလိုဂျန်စီလူငယ်တွေသိကျင်တဲ့မိခွန်းတွေသိရအောင်မောင်ကမာရီကောလိပ်မှာပညာသင်ယူနေတဲ့ညီမငယ်လေးတယောက်ကိုမက်ခင်လေးဆက်သွယ်မိမြန်ထားပါတယ်ရှင
် Hey ဂျန်စီတို့တက်ချင်ရောက်ပြီနော်ဂျန်စီတို့ရဲ့အကြောင်းမျိုးမျိုးကြောင့်အမေရိကမှာကျောင်းသားဗီဇာနဲ့လာပြီးတော့ကျောင်းတက်ချင်တဲ့လူငယ်တွေအတွက်ကိုကိုရိုင်းလေးဒီမှာကျောင်းတက်နေပြီးတော့သူ့လိုပဲကျောင်းတက်ချင်တဲ့လူငယ်တွေကိုကူညီပေးနေတဲ့ညီမငယ်လေးတယောက်နဲ့ဆက်သွယ်ထားတယ်သူဘာတွေပြောမလဲဆိုတာနားထောင်ကြည့်နော်
ညီမနာမည်ကတော့မြစီစာဟာယခုလက်ရှိ Maryland Montgomery College မှာတက်နေရပါတော့
ကျောင်းမတက်ခင်ပြင်ဆင်ရမယ့်အရာတွေကဘာတွေဖြစ်မလဲ
အဓိကအရေးကြီးဆုံးကတော့ကိုမပါတော့ဆယ်တန်းအောင်ပြီးသားဆိုလို့ရှိရင်လည်းဆယ်တန်းအောင်လည်းမဲ့တချို့ကျတော့ဟို private school တွေတက်တဲ့သူတွေကျတော့ဆယ်တန်းအောင်လည်းမရှိတဲ့ခါကျတော့သူတို့က GD လို့ ICC PSC လို့မျိုးဟာကြီးဖြေထားတယ်ပေါ့နော်အဲ့ဒီဟာကြီးရဲ့သူတို့လက်မှတ်ပေးအဲ့ဒါလိုပဲပေါ့နော်အဲ့ဒါပြောလို့ရှိရင်ကျမတို့တက်မဲ့ကျောင်းပေါ်မူတည်ပြီးတော့ IETS ပဲဖြစ်ဖြစ် TOEFL ပဲဖြစ်ဖြစ် SAT ပဲဖြစ်ဖြစ်ပေါ့နော်လက်ခံကြရတယ်အခုနောက်ပိုင်းကျတော့ကျွန်တော်လက်ခံလာတဲ့ကျောင်းတွေရှိရပေါ့နော်အဓိကအရေးကြီးဆုံးကတော့အဲ့ခုပေါ့နော်
။ကျောင်းရွေးတဲ့အခါတော့ဘယ်ချက်တွေကိုထည့်ပြီးစဉ်းစားသင့်တယ်လဲဆိုတာကိုလည်းသူကပြပြထားတယ
်။အဓိကကတော့ research လုပ်ပေါ့နော်။ကိုယ့်အကူဖယ်ယူသွားခြင်းနဲ့ကိုကျောင်းဟိုကိုကဘာနဲ့တက်ခြင်းနဲ့ဟိုမှာ ID ဘိုင်းဆို ID ဘိုင်းနဲ့ပတ်သက်ပြီးတက်ခြင်းနဲ့အဲ့ ID ဘိုင်းနဲ့ပတ်သက်ပြီးတော့ဘယ်ကျောင်းနေရာနံပါတ်ကြီးတယ်။ဘယ်ကျောင်းနေရာတော့အဲနံပါတ်ဟိုလိုမျိုးပေါ့နော်။ကိုယ့်အတွက်အဆင်ပြေမယ်။အဓိကကတော့အဲ့ဒါပေါ့နော်။စဉ်းစားမှအကျောင်းရဲ့ဒီကျောင်းလာကပေါ့နော်။ဒီကျောင်းလာကကြီးထည့်သွင်းစဉ်းစားရမယ်။ကျောင်းလာကကောကိုနဲ့အဆင်ပြေတယ်ဘယ်လိုမျိုးပေါ့နော်စကောလာရှစ်များတဲ့ကျောင်းလို့ဆိုလို့ရှိရင်ကိုတက်တင်တယ်ရွေးချယ်တင်တယ်ပေါ့နော်အဲကိုကလို့ရှိရင် best state တွေကတော့ကိုနဲ့တင့်တော်မယ်ဟိုကိုကကို research လုပ်ပေါ့နော် research လုပ်ပြီးတော့မှာရွေးချယ်ကိုဟိုကဖြစ်တာပေါ့နော
်ကျောင်းလျှောက်တဲ့အခါမှာတချောင်းလေးကိုပဲလျှောက်တင်သလားဒါမှမဟုတ်လို့ရှိရင်တချောင်းနဲ့ပို့ပြီးလျှောက်တင်လားအဲ့လိုမျိုးလျှောက်တာရော visa လျှောက်တဲ့အခါမှာဘယ်လိုတက်ရောက်မှုရှိလဲဆိုတာကိုလည်းသူ့အတွေ့အကြုံနဲ့ရှင်းပြီးတော့ရှင်းပြထားတယ်
ကျောင်းလျှောက်တဲ့အခါမှာဆိုလို့ရှိရင်ပေါ့နော်ဆယ်တန်းအောင်ဗီဇာတွေဒီတက္ကသိုလ်ကောင်မတက်ရသေးဘူးအချို့ကျလည်းဒီ GD အောင်ဗီဇာတွေဒီမြန်မာပြည်မှာလည်း University မတက်ရသေးဘူးအဲ့လိုမျိုးဆိုတော့သူတို့တွေအသက်ကလည်းငယ်သေးတယ်ဆိုတော့သူတို့တို့အဆင်ပြေဆုံးကဒီ College တွေပေါ့နော် Community College တွေကသူတို့တို့အဆင်ပြေဆုံးတချို့ကျတော့လည်းပေါ့နော်ဒီအသက်ကလည်း graduate ကိုကလည်း graduate ဖြစ်ပြီးသားလား graduate ဖြစ်ပြီးသားကိုအသက်ကလည်းပေါ့နော်ဒီ25နောက်ပိုင်း26 29နှစ်ဖြစ်ပြီးအဲ့ဒါကိုမှ college ထပ်ပြီးတော့ join မယ်ဆိုလို့ရှိရင်အကြောင်းညီမအထင်ရောအဆင်မပြေဘူးလို့ထင်တယ်ဒါပေမဲ့တချို့တွေလည်းရတဲ့လူဖြစ်တယ်ပဲအဲ့ဒါလည်းအရန်နေတယ်100% မှာ 10% လောက်ပေါ့နော်အဲ့လိုမျိုးလောက်ပဲရတာပေါ့နော်အဲ့ဒါကလည်းကိုတော့ကိုဗီဇာမှာပေါ့နော်ကိုတော့ chance အရန်နေတယ်ပေါ့နော်ဘာလို့လဲဆိုတော့ဘာလို့ပြန်လဲတက်ဒီဘာလို့ပြန်လဲဟိုဝဲရဝဲရပြီးသားလူတယောက်ကဒီမှာ college နှစ်နှစ်ပြန်တက်ဖို့ဆိုတာပေါ့နော်သူတို့အတွက်တော့မယုံစရာမျိုးဖြစ်တာပေါ့နော်အဓိကကတော့ဒီတချို့ interviewer တွေကကြတော့လေအကြောင်းကိုသူတို့ကနှစ်ကြောင်းလောက်လျှောက်တာကိုကြိုက်ကြတယ်နှစ်ကြောင်းလောက်လျှောက်ထားပြီးမှကိုကဘယ်ကြောင်းဥမာညီမတော်ကဆိုလို့ရှိရင်လည်းမေးတယ်နေဘယ်ကြောင်းလျှောက်ခဲ့လဲဆိုညီမတော်ကကြတော့နှစ်ကြောင်းလျှောက်ခဲ့တော့ငါဒီကြောင်းနေနှစ်ကြောင်းလျှောက်ခဲ့တယ်နှစ်ကြောင်းလျှောက်ခဲ့တော့အဲ့ဆိုတော့သူနေပါပြီအဲ့လိုအဲ့ပုံမှာပေါ့နော်ညီမရဲ့တုံသက်ချက်ညီမမင်းကအဲ့ပုံမှာသူချိနဲ့ဟိုချိနဲ့တဲ့ပုံစံမျိုးတော့ဖြစ်တယ်ပေါ့နော်
ဗီဇာလျှောက်တဲ့အခါမှာရောဘာတွေတည်ထားသင့်လဲ။ဆောင်ရင်ဆောင်ရင်ရောဘာတွေရှိလဲ
။ interviewer နဲ့ brief ဖို့ဆိုလို့ရှိရင်เนาะဗီဇာများငယ်ညီမတို့ဒီ appointment တင်ဖို့ပေါ့เนาะဒီတန်ရုံးမှာ appointment တင်ဖို့ I20 ရဲ့နောက်ပြီးတော့ appointment တင်လို့ရဖောင်ပေါ့เนาะ DS160 အဲ့ဒါဖြည့်တဲ့အခါမှာအရင်အရေးကြီးပါတယ် DS160 ဖြည့်တဲ့အခါမှာပေါ့เนาะကိုတိုင်းဖြည့်ဖို့လို့အချို့ကျတော့လည်း agent တွေအထားတယ် agent တွေအပြီးရော agent ကိုပဲဖြည့်ခိုင်းနေဆိုလို့ရှိရင်အစင်မပြေဘူးတော့ချိုးအေးတဲ့နေကြရလေဟိုဒီကိုအကြောင်းရာနဲ့ပတ်သက်ပြီးတော့တလွဲတွေပေါ့နော်ဖြည့်ပြရမျိုးလည်းရှိရယ်ပေါ့နော်အဲ့ခါကျရင်အဓိကကနင့်နာမှာပိုပဲပေါ့နော်ကို့မှာပဲအဆက်သွားဖြစ်တဲ့အခါဆိုတော့ DS160 ဖြည့်ရအခါကျရင်ကိုယ်တိုင်လည်းဖြည့်ဖို့လည်းလိုရယ်ပေါ့နော်အဲ့ဒီဟာမှာမတူကအင်တာဗျူအာကမေးလာခဲ့မယ်နေချောင်းမနဲ့ချောင်းလျှောက်လေဥမာထားပါကိုကအေးချောင်းအလိုက်ပြီးဆိုလို့ရှိရင်ကိုကတကယ်တမ်းလျှောက်တာနှစ်ချောင်းနှစ်ချောင်းကိုအေးချောင်းချောင်းမရည်ရယ်အမှမှာကိုကအင်တာဗျူမှာကိုပြောလိုက်မယ်။ငါကြောင်းလျှောက်တာငါဒီကြောင်းနှစ်ကြောင်းလျှောက်တာဆိုရင်အမှအလွယ်ပါဘူး။ကို ODS one system မှာဖြည့်ထားတော့တမျိုးသူ့ကိုပြောတော့တမျိုးအခါကျရင်ကိုကလိမ့်တယ်လို့ဖြစ်သွားပြီအခါကျရင်ပေါ့နော်အမမောက်လိမ့်နေရလားဆိုပြီးသူလည်းတွေးကောင်းတွေးနိုင်တယ်အဲ့တော့ကိုရဲ့ visa ပေါ့နော်ရချက်ဖြစ်နိုင်ရင်များတယ်ပေါ့နော်ပြီးွားရင်အဲကိုចောင်းသွားတတ်မှာမှန်တယ်ကိုចောင်းသွားတတ်မှာဆိုလို့ရှိရင်ကိုចောင်းသွားတတ်မဲ့အကြောင်းပေါ့နော်အဲ့ဒါကိုလူတူရှင်းပေါ့နော်လူတူရှင်းပြောပြဖို့လိုတယ
်ကဲဂျင်စီတွေဒီတစ်ပတ်တော့ဒီလောက်ပဲနော်ရှင်းတစ်ပတ်တွေကြားလို့ရှိရင်လည်းဂျင်စီတွေသိကျင်တဲ့အကြောင်းအရာတွေကိုရှာဖွေတင်ဆက်ပေးနေတဲ့ဂျင်စီရှိနေတာမို့လို့ဆက်ဆက်စောင့်ကြည့်ဖို့မမေ့နဲ့နော်တတ
ဘရာဇီးနဲ့ဘာစီလိုနာကစားသမားဟောင်းဒနီအယ်ဘတ်စ်ကိုအတမပြုချင်မှုနဲ့ထောင်ဒဏ်၄နှစ်ခွဲပြစ်ဒဏ်ချမှတ်လိုက်ပါတယ်။ဆော်ဒီအာရေဗျာနိုင်ငံကသဲကန်ဒါယာဒဲမှာကျင်းပတဲ့၁၀ကီလိုမီတာအခက်ခဲဖြတ်ကျော်ပြေးပွဲကိုတော့နိုင်ငံဆောင်အားကစားသမားတွေဝင်ပြိုင်ခဲ့ကြပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုကိုရန်နိုင်စုစည်းတင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VO ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်အင်္ဂလန်ကကာရာဘောဖလားဘောလုံးပွဲမှာတော့လီဗာပူးအသင်းကအချိန်ပိုမှာတွင်းတဲ့ဂိုးနဲ့နိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်ကာရာဘောဖလားဖိုင်နယ်ကိုလန်ဒန်မြို့ကဝမ်ဘလေးကွင်းကြီးမှာဒီနေ့ကနေနေ့ကကစားခဲ့ကြပြီးတော့လီဗာပူးနဲ့ချယ်ဆီတို့ပိုလူခဲ့ကြတာပါဒီပွဲမှာနှစ်ပတ်အပြန်အလှန်ဂိုးတွေတွင်းခဲ့ပေမဲ့လည်းဖီယာကလူကျော်နယ်လို့ဆိုတာကြောင့်နှစ်သင်းစလုံးဂိုးတွေမရခဲ့သလိုနှစ်သင်းစလုံးတိုင်ထိတာတွေလည်းရှိခဲ့ကြပါတယ်လေဟူးအတွက်အနိုင်ဂိုးကိုတော့ဗန်ဒိုက်ကအချိန်ပို138မိနစ်မှာခေါင်းတိုက်သွင်းခဲ့တာကြောင့်နောက်ဆုံးမှာလေဟူးကတကူးကိုမရှိနဲ့နိုင်ပြီးတော့ကာရာဘောဖလားကိုရသွားခဲ့ပါတယ်လေဟူးအသင်းဟာဒီပွဲမှာဒဏ်ရာရကစားသမားတွေအများပြားရှိနေတာကြောင့်လူငယ်တွေအရန်ကစားသမားတွေအများပြားကိုထည့်သုံးသွားခဲ့ပြီးတော့အဲ့လိုဒဏ်ရာရတဲ့သူတွေအများပြားရှိနေတဲ့ဂျာကအခုလိုအနိုင်ရသွားတဲ့အတွက်သူတို့တော့အထူးကြဆုံးစုဖြစ်တယ်ဆိုပြီးတော့လေဝူနီးပြရန်ကင်ကလောက်ကပြောပါတယ
် more than 20 years easily the most special trophy I ever won
ကျွန်တော်ရဲ့နေ့နဲ့ကြောနီးပြစတန်တစ်လျှောက်မှာတော့ကျွန်တော်နိုင်ဘူးကဲ့သမီးဆူဖလာရီထဲမှာဒါအထူးကြဆုံးဆူဖလာပ
ါလေဝူနီးပြရန်ကင်ကလောက်ဟာဒီဘောလုံးရာသီအကုန်မှာအသင်းကနေထွက်တော့မှာဖြစ်တဲ့အတွက်ကလပ်ရဲ့နောက်ဆုံးဘောလုံးရာသီမှာဘလောက်ထိအောင်မြင်မှုတွေယူနိုင်မလဲဆိုတာကိုလည်းအလုံးကစိတ်ဝင်စားနဲ့စောင့်ကြည့်နေကြပါတယ်ခင်ဗျာအင်္ဂလန်ဘက်ကနောက်ထပ်ဘောလုံးသတင်းမှာတော့လီဗာပူးရဲ့မြို့ကန်ပြိုင်ဘက်အေဗာတန်အသင်းဟာပရီးမီယာလိဂ်ရဲ့စီးမင်းစည်းကမ်းတွေကိုချိုးဖောက်မှုနဲ့ဆယ်မှတ်ရှော့ခံထားတာနဲ့ပတ်သက်ပြီးတော့ပြစ်ဒဏ်ရှော့ပေးမှုအယူခံဝင်တာအနိုင်ရသွားခဲ့ပါတယ်အဲ့ဒါအတင်းကိုမူလာကဆယ်မှတ်ရှော့ထားတာဖြစ်ပြီးတော့အခုကမှတော့ဆယ်မှတ်ကနေ6မှတ်ပဲရှော့လိုက်တယ်လို့အေဗာတန်အတင်းနဲ့ပရီးမီယာလိဂ်ကတနင်္လာနေ့မှာအတည်ပြုခဲ့ပါတယ်အခုလိုပြစ်ဒဏ်ရှော့ပေးလိုက်တဲ့အတွက်အေဗာတန်အတင်းဟာ၄မှတ်ပြန်ရပြီးတော့ပရီးမီယာလိဂ်မှာလည်းအဆင့်15ကိုပြန်ပြီးတော့တက်သွားခဲ့ပါတယ်ခင်ဗျာပြင်ပမှာတော့ Real Madrid အတင်းမှာကစားနေတဲ့ German ကွင်းလယ်ကစားသမား Toni Kroos ဟာဂျမီလိုင်းစ်ရဲ့အသင်းအတွက်ပြန်ကစားမယ်လို့ပြီးခဲ့တဲ့ခြားသာရင်းတွေကကြေညာလိုက်ပါတယ်။ Toni Kroos ကသူ့အနေနဲ့လာမဲ့ match လကစပြီးတော့ဂျမီလိုင်းစ်ရဲ့အသင်းမှာပြန်ကစားတော့မယ်လို့သူ့ရဲ့လူမှုကွန်ရက်ကနေပြောပါတယ်။ဒါကြောင့် Toni Kroos ကိုဂျမီနိုင်ငံမှာကျင်းပမဲ့ Euro 2024ဥရောပဖလားဘောလုံးပွဲမှာကစားရတော့ပြန်ပြီးတော့တွေ့ရမှာဖြစ်ပါတယ်။အသက်34နှစ်ရှိဖြစ်တဲ့ Toni Kroos က2020ခုနှစ်မှာဂျမီလိုင်းစ်ရဲ့ဖြစ်လာခဲ့ပြီးတော့ဂျမီအသင်းအတွက်နိုင်ငံကအပွဲစုစုပေါင်း106ပွဲကစားပေးထားတာလည်းဖြစ်ပါတယ်ပြီးခဲ့တဲ့ Euro 2020ဥရောပဖလားဘောလုံးပွဲမှာတော့အင်္ဂလန်အသင်းကိုဒုတိယအဆင့်ရှုံးထွက်ပွဲစဉ်မှာရှုံးခဲ့ပြီးတဲ့နောက်လက်ရွေးစင်အသင်းကနေအနားယူခဲ့တာပါအဲ့နောက်3နှစ်ကြာမှဂျာမနီလက်ရွေးစင်အသင်းမှာပြန်ပြီးကစားဖို့အခုလိုဆုံးဖြတ်ခဲ့တာဖြစ်ပါတယ်ခင်ဗျာဘဇိုနဲ့ဘဇလိုနာနောက်တန်းလူဟောင်းဒန်နီအာဘတ်ကိုစပိန်နိုင်ငံရဲ့ကတလန်တရားရုံးကတော့ထောင်ဒဏ်၄နှစ်ခွဲချမှတ်လိုက်ပါပြီ။ဒန်နီအာဘတ်ကိုမျိုးသမီးတူကိုလိမ်မိုင်းဆိုင်ရာစော်ကားမှုနဲ့ပြီးခဲ့တဲ့ဖေဖော်ဝါရီ22ရက်နေ့ကဘဇလိုနာမျိုးကကတလန်တရားရုံးကအဲ့လိုအမိန့်ချမှတ်လိုက်တာပါ။တရားရုံးကအခုလိုဆုံးဖြတ်လိုက်တဲ့အပေါ်မှာချိန်နဲ့တယ်လို့တရားလိုရှေ့နေဒေးဗစ်ဆန်ကတော့ပြောပါတယ်။
Estamos satisfechos porque al final es una condena que reconoce lo que hemos sabido siempre, la verdad de la víctima.
ဒီအမိန့်နဲ့ပတ်သက်ပြီးကျွန်တော်တို့ဘက်ကခြေနဲ့ပါတယ်။ဘာလို့လဲဆိုတော့ဒါကကျွန်တော်တို့အမြဲပြောသလိုပဲဖြစ်ခဲ့တဲ့ကိစ္စကိုလက်ခံအသိမှတ်ပြုတာကြောင့်ပါ။
ဒါမဲ့လည်းဒါနီအယ်ဗစ်ရဲ့ရှင်နေအီနက်ဂေါ်ဒီယိုလာကတော့ဒီအမိန့်နဲ့ပတ်သက်ပြီးတော့အထက်တရားရုံးကိုအယူခံဝင်သွားမယ်ဆိုပြီးတော့ပြောလိုက်ပါတယ်
။ Vamos a recurrir la sentencia que sigo creyendo y defendiendo la inocencia del señor Alves.
El señor တရားရုံးကဒီအမိန့်ချမှတ်တာကိုကျမတို့အယူခံဝင်သွားမှာဖြစ်ပါတယ်။ Mr. Alves အပြစ်မရှိဘူးလို့ကျမအနေနဲ့ယုံကြည်လက်ခံထားတော့မယ်ဖြစ်ပြီးတော့ဆက်ပြီးတော့လည်းခုခံကာကွယ်သွားမှာပါ။လေးနှစ်ခွဲဆိုတာကတော့တစ်ဖက်ကရှောက်ထားတယ်မျိုး၉နှစ်တို့၁၂နှစ်တို့ဆိုတာထက်တော့အများကြီးတော်ပါသေးတယ်ဘလို့ပဲဖြစ်ဖြစ်ကျမတို့ကတော့သူ့အနေနဲ့အပြစ်မရှိဘူးလို့ယုံကြည်တဲ့အတွက်ကြောင့်မလို့အယူခံဝင်သွားမှာပါရှင
်ဒါရီအယ်ဗတ်စ်အနေနဲ့ထောင်ဒဏ်၄နှစ်ခွဲအပြင်ကျူးလွန်ခံရရတဲ့တရားလိုကိုသူမရဲ့နင့်နောင်မှုတွေအတွက်ယူရို၃သိန်းခွဲပေးဖို့ကိုလည်းတရားရုံးကဆုံးဖြတ်လိုက်ပါတယ်ဆော်ဒီအာရေဗျနိုင်ငံမှာကျင်းပတဲ့အခက်အခဲအသားစီးတွေကြော်ပြတ်ပြရတဲ့ဒီအခက်အခဲဖြစ်ကြော်ပြပွဲကိုတော့အော်တိုဝါနိုင်ငံဘောင်းဆောင်ကပြိုင်ပွဲဝင်တဲ့သူတွေဝင်ရောက်ရှင်ပြိုင်ခဲ့ကြပါတယ်။အယ်အူလာပြိုင်ပွဲလို့ခေါ်တဲ့ဒီပြိုင်ပွဲကိုတော့ဆော်ဒီနိုင်ငံကတဲကနာရထဲမှာဖိခဲ့တဲ့စနေနေ့ကကျင်းပခဲ့တာဖြစ်ပါတယ်။ပြိုင်ပွဲမှာတော့အမျိုးသားအမျိုးသမီးတဦးချင်းအပြင်၄ယောက်အသင်းလိုက်ပြိုင်ပွဲဝင်တာတွေလည်းရှိခဲ့ပါတယ်။ဒီပြိုင်ပွဲမှာတော့ပြိုင်ပွဲဝင်တဲ့သူတွေဟာ10ကီလိုမီတာရှည်တဲ့အကွာအဝေးတစ်လျှောက်အခက်အခဲအသားစီးမျိုးစုံကိုကြော်ဖြတ်ပြီးတော့ပြိုင်ခဲ့ကြတာဖြစ်ပါတယ်။တောင်ကုန်းတက်ဆင်းတွေရေထဲကနေဖြတ်ကူးရတာတွေကျိုးနဲ့တွေ့တက်ရတာတွေဝိုင်းအောင်မောက်သွားရတာစတဲ့အခက်အခဲမျိုးစုံပါဝင်ခဲ့ပြီးတော့အကူအသားသမားတွေဟာ၈နှစ်လောက်ကြာတဲ့အထိပြိုင်ခဲ့ကြတာလည်းဖြစ်ပါတယ်။မျိုးသားဘက်မှာတော့ဗြိတိန်ကဂျွန်အယ်ဘန်ကအနိုင်ရပြီးတော့ဩစတြေးလျက Ryan Atkins ကဒုတိယအမေရိကန်ကမတ်ဘရီဒစ်ကတတိယရသွားပါတယ်။မြန်မာပြည်မှာတော့အလီဆာပက်ထရိုဗောကပထမရပြီးတော့နီကိုမယ်ဆာကဒုတိယဂျန်ကာပပူဘောကတတိယရသွားခဲ့ပါတယ်ဒီတိုင်မှာပထမရတဲ့သူကတော့စူဂျင်းငွေဖြစ်တဲ့အမေရိကန်ဒေါ်လာ8000လဲရရှိသွားခဲ့ပါတယ်ခင်ဗျာကင်ညာနိုင်ငံမှာပြီးခဲ့တဲ့ February 17ရက်နေ့ကရတိုင်းမှုနဲ့ကွယ်လွန်သွားခဲ့တဲ့ကင်ညာနိုင်ငံကမာရသွန်ကမ္ဘာစံချိန်ရှင်ကေဗင်ကစ်တွန်းရဲ့နာရီအခမ်းအနားကိုတော့ပြီးခဲ့တဲ့တောက်ကြနေ့ကပြုလုပ်ခဲ့ပါတယ်ကစ်တွန်းရဲ့နာရီအခမ်းအနားကိုကင်ညာနိုင်ငံရစ်တောင်ကြားကနိုင်ဘရီမြို့မှာပြုလုပ်ခဲ့ပြီးတော့လက်ရှိကင်ညာသမ္မတဝီလျံရူတိုနဲ့နိုင်ငံကပြည်ကုန်ပြပွဲချုပ်ဥက္ကဋ္ဌဆဘက်ရှန်ကိုပါဝင်လူရာနဲ့ချီပြီးတော့တက်ရောက်ခဲ့ကြပါတယ်အသက်24နှစ်သာရှိသေးတဲ့ကစ်တွန်းဟာနိုင်ငံကမာရသွန်ပြိုင်ပွဲ၃ခုသာဝင်ပြန်ရသေးပြီးတော့အဲဒီ၃ခုအတွင်းမှာပဲပြီးခဲ့တဲ့အော်တိုဘာလကကျင်းပခဲ့တဲ့ရှီကာဂိုမာရသွန်မှာ2မိနစ်35စက္ကန့်နဲ့ကမ္ဘာစံချိန်တင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါလေတဲ့င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျော်လင့်ချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြပြီးတာတွေကတဲ့င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ဒီရဲ့ကြားကတဲ့င်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကတည်င်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
်အခုတော့တည်င်းချင်းချုပ်ကိုတင်ပြပေးမှာဖြစ်ပါတယ်ရှင်ဂါဇာမှာဟာမတ်စ်ကဖန်ထားတဲ့ Israel တစားကန်တွေရဲ့မိသားစုတွေနဲ့သူတို့အပေါ်ထောက်ခံဝန်ရံသူတွေဟာအဖမ်းခံရသူတွေလွတ်မြောက်ရေး Israel တောင်ပိုင်းကနေ Jerusalem အထိ၄ရက်ကြာလမ်းလျှောက်ချစ်တဲ့ဆန္ဒပြပွဲကိုဗုဒ္ဓနေ့မှာစတင်ပါတယ်။တစားကန်တွေလွတ်မြောက်ရေးနဲ့အပြစ်ခတ်ရက်စဲရေးအတွက် Hamas နဲ့ Israel တို့ကြားသဘောတူညီချက်တစ်ခုရဖို့ကာတာနိုင်ငံမှာဆက်ဆံညှိနှိုင်းတာတွေလုပ်နေချိန်မှာပဲဒီချစ်တဲ့ပွဲကိုစတင်တာဖြစ်ပါတယ်။မြန်မာရေးတက်ကြွနဲ့လှုပ်ဆောင်ခဲ့သူတူဖြစ်တဲ့ American အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ကသူခေါင်းဆောင်နေရာကနေနှုတ်ထွက်တော့မယ်လို့ဗုဒ္ဓဟူးနေ့မှာကြေညာပါတယ် သူဟာအထက်လွှတ်တော်တမိုင်းမှာ18နှစ်နီးပါးကြာတက်တန်းအရှိဆုံးပါတီခေါင်းဆောင်နေရာရယူခဲ့သူဖြစ်ပြီးမြန်မာဒီမိုကရေစီရေးအတွက်ဆင်အာနာရှင်တွေကိုတန်းခတ်ရေးယူရေးကိစ္စရပ်တွေအပါအဝင်မြန်မာနိုင်ငံနဲ့ပတ်သက်ပြီးမကြာခဏထုတ်ဖော်ပြောဆိုတတ်သူလည်းဖြစ်ပါတယ်စင်ကာပူနိုင်ငံမှာဖေဖော်ဝါရီ28ရက်ကကျင်းပတဲ့6ချိန်မြောက်အမေရိကန်စင်ကာပူမဟာဗျူဟာမြောက်မိဖက်ဆက်ဆံရေးဆွေးနွေးပွဲမှာအာဆီယံဘုံသဘောတူညီချက်5ရက်အကောင့်ထဲဖော်ဖို့ထပ်လောင်းတောင်းဆိုတာအပါအဝင်မြန်မာရေးထည့်သွင်းဆွေးနွေးခဲ့ကြောင်းနှစ်နိုင်ငံပူးရဲထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုစော်မှုကျော်ဖြစ်ပါတယ်။ညပိုင်း9နိုင်ကနေ10နိုင်ထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့ဖိုင်တိုမီတာ1925 32တို့ကနေဖမ်းယူနှาศင်နိုင်ကြပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျမတင်ကြီးထိုက်ပါ။